Welcome to the Voice of America in Burmese.
Morning, everyone. Again, hello. Bien, re bonga kumi bazi jang sumu gong dao mare. Nadao na sir kuni zona na sir chao ye sani nia ve viewi si zinu gu. Nia kuna igani sena ye ti. Washington DC gani sa ting kouli ni babi. ကလေးမျိုးအင်တာလီယုံကိုစစ်တပ်ကဝင်ပြီးဖြစ်စီခဲ့တဲ့အကြောင်းသတင်းအပြည့်စုံနဲ့အတူဒီကနေ့ဆန္ဒပြပွဲတွေထိုင်းကမြန်မာရွှေ့ပြောင်းလို့သာနောက်ထပ်9ကြောကိုဗစ်ကူးစက်ခံထားရတာဒေါ်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုအခင်းတွေကြားလာစစ်ဆေးနေတာနဲ့ရှေ့အလားလာသုံးသက်ချက်တို့နဲ့အတူအမေရိကန်ဒုသမနာကမလာဟဲရစ်ရဲ့မက္ဆီကိုနယ်စပ်ခီးစဉ်နဲ့ကမ္ဘာထိပ်တန်းလုပ်ငန်းတွေ ဒီကနေ့ဟာချင်းတိုင်းနာကျောင်းသားကောင်းဆောင်စလိုက်တင်မောင်ဦးကျိုးပြွက်မြက်ခံခဲ့ရတဲ့45နှစ်မြောက်နေ့ဖြစ်ပြီးဆရာနာသိမှုစန့်ကျင်ကန့်ကွက်တဲ့ဒီကနေ့ဆန္ဒပြပွဲတွေမှာသူ့ကိုဂုဏ်ပြုပြီးတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသားဆလိုက်တင်မောင်ဦးဟာ1990ပြည့်နှစ်လွန်နှစ်တွေကမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီစနစ်နဲ့ဆရာနာရှင်ဆန့်ကျင်ရေးလှုပ်ရှားမှုတွေမှာဦးဆောင်ပါဝင်ခဲ့သူဖြစ်ပြီးထောင်နှစ်ကြိမ်ကြာခဲ့ဦးပါတယ်1986ခုနှစ်ဇွန်လ26ရက်နေ့မှာအရိအချင်းတိုင်းပြည်ကိုအုပ်ချုပ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်ဦးဆောင်တဲ့ဆိုရှယ်လစ်အစိုးရကဆလိုက်တင်မောင်ဦးကိုကြိုးပေးကွပ်မျက်ခဲ့တာပါသူဟာမြန်မာနိုင်ငံကျောင်းသားလှုပ်ရှားမှုတမိုင်းမှာကြိုးပေးကွပ်မျက်ခံရတဲ့တူးဦးဒီသောကျောင်းသားကောင်းဆောင်ဖြစ်ပါတယ်မန္တလေးမုံရွာကလေးစတဲ့မြို့တွေကဒီကနေ့ဆန္ဒပြပွဲတွေမှာဆလိုက်တင်မောင်ဦးကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောင်းတော့ရေးသားထားတဲ့စာရန်တွေကင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်အရှိတကုံရက်မှာလည်းလူငယ်တွေစုဝေးပြီးလျှက်တစ်ပြက်ဆန္ဒပြခဲ့ကြပါတယ်ရန်ကုန်မြို့လေကောင်မှာလည်းဒီကနေ့ညနေပိုင်းမှာလူငယ်တွေကမီးရှို့ထားတဲ့မီးတုပ်တွေကင်ပြီးချီတက်ဆန္ဒပြကြပါတယ်စကိုင်းတိုင်းဒဇယ်မြို့မှာထိုင်တဲ့ပိတ်မောက်ခဲ့တယ်လို့မြိုင်မြို့မှာဆိုင်ကယ်တပိတ်လှည့်လည်ခဲ့ပြီးတော့တနင်္သာရီတိုင်းတရဲချောင်းမြို့တရဲနှခွကျွော်မှာဒေသခံတွေရဲ့တပိတ်စစ်ကြောင်းမြင်းချံမှာနီးပညာကောလိပ်ကျောင်းသားတွေရဲ့တပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်ဆန္ဒပြပွဲတွေကိုစစ်တပ်နဲ့ရဲကအကြမ်းဖက်ပြစ်ခတ်ဖြိုခွဲတာကြောင့်ဒီကနေ့ထိဆိုရင်သေဆုံးသူပေါင်း881ယောက်ရှိပြီဖြစ်ပြီးဖမ်းဆီးခံရသူပေါင်းက9200နီးပါးရှိပြီလို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်စစ်ကောင်စီကတော့ဒီအရေးအတွက်တွေဟာမဟုတ်မှန်ဘူးလို့ညင်ထားပါဗျ။မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကလေမဲဆန်ရမတော်မလျော်ပြစ်လုတဲ့ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အပေါ်ဆိုရင်လည်းအကြောင်းနဲ့ဒီလိုရက်တွေဟာရာဇဝတ်ပြစ်မှုဆန်ရနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြနိုင်ကြောင်းပဋိပက္ခတွေအတွင်းလိန်အကြမ်းဖက်မှုဒါစီယေကုလသမဂ္ဂဒွေးမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကသတိပေးလိုက်ပါတယ်။ဒီပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။စစ်ကောင်စီကဖမ်းထားတဲ့တရင်သမားတွေကိုပြန်လွှတ်ပေးဖို့လေကုလသမဂ္ဂကတောက်ကြနေမှာထပ်ပြီးတောင်းဆိုပါတယ်စစ်တအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံထားရတဲ့တရင်မီဒီယာသမား93ယောက်ထက်မနည်းရှိခဲ့ပြီးအဲ့ဒီအထက်က54ယောက်ဆက်ပြီးအဖမ်းခံထားရစေပဲလို့မြန်မာနိုင်ငံအခြေစိုက်ကုလသမဂ္ဂတာဝန်ရှိသူတွေကိုကိုးကားပြီးပြောခွင့်ရဒူဂျရစ်ကတရင်စာရှင်းလင်းပွဲတွင်ပြောတော့ပါတယ်ဒီကနေ့မနေ့ပိုင်းမှာပဲစကိုင်းမြို့အခြေစိုက်ဇေယာတိုင်းစ်တရင်ဌာနကတရင်တော့ကိုဒီမြန်ငိမ့်ကိုသူ့နေအိမ်မှာစစ်တပ်ကလာဖမ်းသွားတယ်လို့နိုင်ငံရေးကျင်းသားများကူညီဆောက်ရှောက်ရေးအသင်း AABB ကဒီကနေ့ထုတ်ပြန်ထားပါတယ်။အမေရိကန်ဒေါ်လာတန်း680တန်ဖိုးရှိတဲ့ဖမ်းမိမူရစေဝါနဲ့ဆက်ဆက်ဓာတ်ပစ္စည်းတွေကိုမြန်မာစစ်ကောင်စီကဒီကနေ့မီးရှို့ဖျက်ဆီးပါတယ်။မူရစေဝါသုံးဆမှုနဲ့တရားမဝင်ကူတန်ရောက်မှုတိုက်ဖြတ်ရေးကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံကာနေအထိအမတ်ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာအခုလိုမီးရှို့ဖျက်ဆီးကြပါမီးရှို့ဖျက်ဆီးခဲ့တဲ့အထက်မှာဘိန်းဆေးကြောင့်မက်အမ်ဖက်တမင်းနဲ့ကီတမင်းတို့ပါဝင်ပါတယ်2020ပြည့်နှစ်အတွင်းမြန်မာနိုင်ငံတဝန်းမှာမူရစေဝအမြောက်အများကိုစံချိန်တင်ဖမ်းဆီးမိခဲ့တယ်ဆိုတာကုလသမဂ္ဂမူရစေဝနဲ့ပြည်မှုဆိုင်ရာရုံး UNODC ကအသိအမှတ်ပြုထုတ်ပြန်ထားပါတယ်။ COVID-19 ကြောင့်အသွားအလာတွေကိုကန့်သတ်ထားတဲ့ကြားမှာပဲရာဇဝတ်ဂိုင်းတွေကအခွင့်ကောင်းယူပြီးမြန်မာနိုင်ငံတွင်းမှာတရားမဝင်မူရစေဝတိုးချဲ့ထုတ်လုပ်နေကြတယ်လို့ UNODC ကပြောပါတယ်။ ဒါ့အပြင်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဖြစ်ပေါ်လာတဲ့မတည်ငြိမ်မှုကဒီအခြေအနေကိုပိုဆိုးရွားလာစေတယ်လို့ရဲလုပ်ငန်းနဲ့နေဆက်ဒေသစီမံခန့်ခွဲရေးတို့ကိုထိတိယောက်ယောက်လုံဆောင်ဖို့လဲအားစီဖြစ်စေတယ်လို့ UNODC ကပြောပါတယ်။ရလတ်အနေနဲ့မြန်မာနိုင်ငံနဲ့ဒေသတွင်းကအများပြည်သူအတွက်လူမှုကျန်းမာရေးအခြေအနေပိုဆိုးသွားစေမယ့်မူရစေဝါတွေပိုများလာတာပဲဖြစ်ပါတယ်လို့ UNODC ကထုတ်ပြန်ထားပါတယ်။အာဖရိကန်အမေရိကန်တူဖြစ်သူ George Floyd ကိုတတ်မှုနဲ့ရတပ်ဖွဲ့ဝင်ဟောင်း Derek Chauvin ကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။2020ပြည်နှစ်မေလကမင်နီဆိုတာပြည်နယ် Minneapolis မြို့မှာရဲတွေက Floyd ကိုဖမ်းဆီးတဲ့အချိန် Chauvin က Floyd ရဲ့လေပင်ကိုဒူးကောင်းနဲ့6မိနစ်ကျော်ကြာဖိထောက်ချုပ်ထားခဲ့ပြီးတဲ့နောက် Floyd သေဆုံးသွားခဲ့တာပါ။ Chauvin ကိုအခုလိုစီရင်ချက်ချလိုက်ပြီးနဲ့အများပြည်သူဘဝအတွက်တရားမျှတမှုပြန်ရလာဖို့ကတော့အလံဝေးနေစေပဲလို့လူတော်များများကပြောကြပါတယ်။
I think anything under this current prison industrial complex is not going to feel like justice.
ရရှိအကျဉ်းထောင်စနစ်အရာကတော့တရားမျှတမှုဆိုတော့ကိုခံစားရမယ်လို့ကျွန်မမထင်ပါဘူး။ဒီစနစ်ကကျွန်မတို့လူမှုဝင်းဝိုင်းအတွက်တရားမျှတမှုကိုမပေးနိုင်ပါဘူး။ဒါကတိတ်ကိုဒေါသထွက်စရာကောင်းပြီးလူတွေကိုတတ်တဲ့ဒီစနစ်ကိုပဲတရားမျှတမှုရဖို့အတွက်ကျွန်မတို့ကဆက်ပြီးမှီခိုအားထားနေရပြီးတော့ဒီစနစ်ဟာတရားနာတော်မှုကိုဘယ်တော့မှစောင့်ခြင်းပြီးမှာမဟုတ်ပါဘူးလို့ဒေသခံတူဖြစ်သူအန်ဂျလာကပြောပါရယ်။ရှော်ဝင်ကိုလူသားမှုဆိုင်ရာဆွဲချက်သုံးခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့ AB လမှာဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါ။သူ့ကိုထောင်ဒဏ်230တိချမှတ်ပေးဖို့အစိုးရရှိနေတွေကတင်ပြရှောင်လဲခဲ့ကြပါရယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 5885တို့အပြင်စနေတနင်္ဂနွေမှာ5လမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်တန်တော်ဝင်းမင်ပါစနေနေ့ညပိုင်း VOA American သံရဲ့ထိတ်တဲရောက်နိုင်ငံတကာနဲ့မြန်မာသတင်းတွေကိုဆက်ပြောပြနေပါတယ်။အိန္ဒိယကကိုဗစ်မျိုးကွဲသစ် Delta ဟာကမ္ဘာပေါ်မှာကူးစက်မှုအများဆုံးဖြစ်နိုင်ငံပေါင်းများစွာကိုပြန့်နှံ့သွားပြီးနောက်ထပ်ဆင်ပွားပုံစံ Delta Plus ပါစပေါ်လာနေကပိုစိုးရိမ်နေရပြီလို့ကမ္ဘာ့ကျန်းမာရေးအရာရှိတွေကသတိပေးလိုက်ပါတယ်။ Delta ဗီဇပြောင်းကိုဗစ် -19 မျိုးကွဲသစ်ဟာကာကွယ်ဆေးမထိုးတာနဲ့ထိန်းချုပ်မှုအားနည်းချက်တွေကြောင့်ပိုအကူးမြန်နေပြီးနောက်ထပ်မျိုးကွဲသစ်ပေါ်လာစေနိုင်တယ်လို့ WHO အကြီးအကဲကသတိပေးထားပါတယ်။အခုဆိုရင်ဒီမျိုးစိတ်သစ်ဟာဗြိတိန်အိန္ဒိယနဲ့အမေရိကန်ပါဝင်နိုင်ငံတရားစင်နှိဗာမှာစတွေ့နေရပြီလို့ကျန်းမာရေးအရာရှိတွေကပြောနေပါတယ်။ကိုဗစ်ကူးစက်မှုများလာလေလေနောက်ထပ်မျိုးကွဲသစ်တွေလည်းပိုဖြစ်လာလေလေပဲလို့ WHO ကမ္ဘာ့ကျန်းမာရေးဖွဲ့ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆွစ်ဇာလန်နိုင်ငံဂျနီဗာရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမနေ့ကသတိပေးပါတယ်။အခု Delta Plus ဆက်ပွားပုံစံပြောင်းမျိုးတည်အနေနဲ့ပိုကူးစက်မြန်မာပါစိုးရိမ်မှုတွေများလာနေပါတယ်။အခု Delta Plus ဆက်ပွားပုံစံပြောင်း Delta မျိုးစအနေနဲ့အရင်အိန္ဒိယမှာစတွေ့ပြန့်နှံ့လာတဲ့မူရင်း Delta ထက်ပိုကူးစက်မှုများပြင်းထန်ပါကိုစိုးရိမ်တာကြောင့်လေလာမှုတွေစလုံနေပြီလို့လဲ Delta Plus ကိုစတွေ့ခဲ့တဲ့ဗြိတိန်အိန္ဒိယနဲ့ American နိုင်ငံကအရာရှိတွေကပြောနေပါတယ်ခင်ဗျာ။အခုအိန္ဒိယ COVID မျိုးကွဲသစ် Delta ကြောင့်မချာခင်ကပဲနိုင်ငံများစွာမှာကိုဗစ်ပိုးကူးစက်မှုတွေပြန်မြင့်တက်လာရမှာဥရောပမှာလည်းဒီမျိုးကွဲသစ်အဓိကကြီးစိုးဒုက္ခပေးလာမှာဆိုရင်နေကြပါတယ် ECDC လို့တူပါခေါ်တဲ့ဥရောပရောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီကိုဗစ် -19 မျိုးကွဲသစ်ကဩဂတ်လဆန်းမတန်ခင်ဥရောပသမဂ္ဂ EU နိုင်ငံတွေနဲ့ဥရောပစီးပွားရေးဒေတာတွေပိုးတွင်းမှုသစ်စုစုပေါင်းရဲ့80ရာခိုင်နှုန်းအထိဖြစ်လာနိုင်တယ်လို့ခန့်မှန်းလိုက်ပါတယ်ဒါအပြင်ဩဂတ်လကုန်ဆိုရင်တော့ပိုးထွေသူသည်စုစုပေါင်းရဲ့90ရာခိုင်နှုန်းအထိတောင်ရောက်သွားနိုင်တယ်လို့ဒီဥရောပရောဂါကာကွယ်ထိန်းချုပ်ရေးအဖွဲ့ကြီးကဆိုရင်တကြီးဟောကိန်းထုတ်လိုက်ပါတယ်။အခုလိုအချိန်မှာဗြိတိန်နိုင်ငံမှာမနေ့ကကိုဗစ်ပိုးထွေသူသည်15,800ကျော်အထိရှိခဲ့တယ်လို့ဗြိတိန်ကျန်းမာရေးဌာနကထုတ်ပြန်ခဲ့ပါတယ်။တကယ်တော့ဗြိတိန်နိုင်ငံနဲ့လွန်ခဲ့တဲ့ပတ်မှာတင်အခု Delta မျိုးကွဲသစ်တွေ့ထားသူပေါင်း35,200ကျော်နောက်ထပ်တွေ့ထားက46ရာခိုင်နှုန်းအထိကူးစက်မှုတက်သွားတယ်လို့လည်းအင်္ဂလန်ပြည်သူ့ကျန်းမာရေးဌာန PHE ကထုတ်ပြန်ထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာလည်းအိန္ဒိယချင်းအိန္ဒိယကကူးစက်မြန်ပြင်းထန်တဲ့ Delta ပိုးမျိုးကွဲသစ်ဝင်လာပြီးကူးစက်မှုတွေပြန်မြင့်တက်လာနေရမှာမနေ့ကပိုးထွေသူတွေ850ကျော်လာပြီးသေဆုံးသူကလည်း9ဦးထိတက်သွားခဲ့ပါတယ်မနေ့ကတက်ခွဲစစ်ဆေးသူပေါင်း9854ဦးတည်းက 1859မှာပိုးတွေ့ခဲ့တာမို့ပိုးတွေ့နှုန်း15ရာခိုင်နှုန်းသာကလာနေကြောင်းဂျမ်းမိုင်းနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။ဒီပိုးတွေ့သူတွေနဲ့ပဲခူးတိုင်းကအယောက်230နဲ့အများဆုံးဖြစ်ကစကိုင်းတိုင်းက105ရောင်းနဲ့ဒုတိယရှမ်းပြည်နယ်က96ရောင်းနဲ့တတိယဖြစ်လာနေတယ်လို့ကျန်းမာရေးဝန်ကြီးဌာနကဒီနေ့ထုတ်ပြန်ထားပါတယ်။အဲ့ဒီနောက်မှာတော့ရန်ကုန်က94ဦးနဲ့မန္တလေးက92ဦးဖြစ်ကပ်လိုက်နေပြီးအဲ့ဒီနောက်မှာတော့ချင်းပြည်နယ်က69ဦးနဲ့စတ္ထမနေရာမှာဆက်ရှိခဲ့ပါတယ်။အခုလိုအချိန်မှာထိုင်းနိုင်ငံမှာလည်းကိုဗစ်ကူးစက်မှုအပြင်းထန်ဆုံးကြုံလာရချိန်မှာဆောက်လုပ်ရေးလုပ်ငန်းနေရာတွေအများပြားပိတ်ပင်လိုက်ပြီးလုပ်သားတွေကလည်းသူတို့စခန်းတွေကနေအပြင်ထွက်ခွင့်မပေးတော့ဘူးလို့ဝန်ကြီးချုပ် Project Chan Ocha ကကြေညာလိုက်ပါတယ်။တချိန်တည်းမှာအိန္ဒိယမှာတော့ဒီနေ့ကူးစက်သူ 48,900 နီးပါးဖြစ်ဆက်ကျလာနေပေမဲ့သိဆုံးသူကတော့ 1,180 ကျော်ကိုပြန်တက်သွားတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်ခင်။ Iran Nuclear ရေးဆွေးနွေးပွဲတွေဆက်မတိုးတက်ရင် American ဘက်ကနှုတ်ထွက်နိုင်တယ်လို့ပြောပြီးမှကုလသမဂ္ဂဘက်ကလည်းထပ်ကြိုးပမ်းချက်ထွက်လာပါတယ်။ American နိုင်ငံရဲ့ဝန်ကြီးကအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေစောင့်ကြည့်ဖို့ယာယီရထားတဲ့သဘောတူညီချက်မရှိတော့ဘူးဆိုရင်2015အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်မှာအမေရိကန်ပြန်ဝင်လာရေးကိုစွန့်လွတ်ဖို့ချက်ချင်းလိုအပ်တော့မယ်လို့မနေ့ကပြောပြီးမှအခုလိုဖြစ်လာတာပါပြည်ထောင်နိုင်ငံပါရီမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကသတိပေးပြီးမှကုလသမဂ္ဂရဲ့နိုင်ငံတကာအမှုမြူစွမ်းအင်အေဂျင်စီ IAEA ကလည်းတက်တန်းကုန်ဆုံးသွားတဲ့ယာယီကြားဖြတ်နျူကလ িয়ার စောင့်ကြည့်ရေးကာလတက်တန်းတိုးရေးအတွက်အီရန်ဘက်ကသဘောတူမတူအမြန်အကြောင်းပြန်ပေးဖို့အီရန်ကိုမေးချတယ်လို့ဒီနေ့ကြေညာလိုက်ပါတယ်။ဒီအီရန်ရဲ့နျူကလ িয়ার လုံဆောင်မှုတွေကို3လစောင့်ကြည့်ရင်အရင်ဖေဖော်ဝါရီလ21ရက်နေ့မှာအီရန်နဲ့ရထားတဲ့ယာယီသဘောတူညီချက်ကိုအရင်တော့ကနောက်ထပ်တစ်လတတန်းထိုးထားကနေတနေ့ကြတာရင်းနေ့မှာကုံဆုံးသွားခဲ့ပြီးမှ IAEA နိုင်ငံတကာအမှုဆွေးနွေးဖွဲ့ကြီးကအခုလိုဆက်ကြိုးပမ်းလာတာပါခင်ဗျ။နေညာပိုင်း VO American တရဲ့ထိတက်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြကြော်သိန်းနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါအခုဆက်ပြီးစိတ်ဝင်စားစရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေနဲ့ပတ်စင်အစီအစဉ်တွေကိုနားဆင်ရတော့မှာပ
ါစကိုင်းတိုင်းပလဲမြို့နယ်ကမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ရုံးကိုစစ်ကောင်စီတပ်ဖွဲ့ဝင်တွေဒီနေ့မှတနက်တည်းနဲ့ပြစ်ခတ်ပြီးတော့ဝင်ရောက်ဖျက်ဆီးသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပလဲမြို့က NLD ရုံးတိုက်ခိုက်ခံရတာအပါအဝင်နိုင်ငံတော်ကဆန္ဒပြပွဲနောက်ဆုံးအခြေအနေတွေကိုကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်နိုင်ငံတော်မှာစစ်တပ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလူထုလှုပ်ရှားမှုတွေကိုစစ်ကောင်စီတပ်တွေဘက်ကအပြင်းထန်ဖိနှိပ်တာတွေဖမ်းဆီးတာတွေလုပ်နေချိန်မှာပဲသခိုင်းတိုင်းပလဲမြို့နယ်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရုံးကိုစစ်ကောင်စီတပ်ဖွဲ့တွေကဒီနေ့မှဝင်ရောက်ဖျက်ဆီးခဲ့ပါတယ်။ချင်းပြည်နယ်ကံကောင်းမြို့နယ်ဘက်ကနေပြန်လာတဲ့စစ်ကောင်စီတပ်တွေကပလဲမြို့ NLD ရုံးကိုဝင်ရောက်ဖျက်ဆီးပြီးပြစ်ခတ်တာတွေလုပ်သွားခဲ့တာဖြစ်တယ်လို့ပလဲမြို့ကတူက VOE ကိုပြောပါတယ
်ရုံးကိုတနက်နဲ့ပြစ်တယ်ပေါ့ဗျာပြီးတော့ရုံးတကားမှာတက်ဆင်ထားတယ်မှန်နေပါရိုက်ခွဲတယ်အိမ်ကနေခွဲလောက်မှာသူစပြီးဖြတ်ပြီးရပေါ့သူချင်းဘက်ကနေကျန်းလာတဲ့ကားတွေပေါ့စစ်ကားသူရုံးရှိမှာရက်ပြီးတော့ဝန်းချက်ပြီးတော့လာပြစ်ပါကတော့ဒီမလို့ရုံးထဲမှာတော့အဲဒီကွန်တုံးတော့တော့ရှိတယ်ဗျာ
စစ်ကောင်စီဘက်ကတပ်ဖွဲ့ဝင်အင်အားဘလောက်ပါဝင်လဲဆိုတာမသိရပေမဲ့စစ်ကားအစင်းကြီး22ဆင်းလောက်ရှိတယ်လို့ခမန်းကြောင်မြို့ကန်ကြီးကပြောပါတယ်အဲ့လိုတိုက်ခိုက်ဖြတ်စည်းတဲ့အချိန်မှာရုံးတွင်းမှာဘယ်သူမှမရှိတာကြောင့်ထိခိုက်ဒဏ်ရာဖမ်းဆီးခံရတာတွေမရှိပေမဲ့ရုံးတွင်းကပစ္စည်းတော်များများဖြတ်စည်းခံလိုက်ရတယ်လို့ဆိုပါမျိုးကန်ကဆိုပါတယ်။ဒီ
နေ့ဆိုရုံးမှာနေတဲ့အဖွဲ့တွေလည်းမရှိဘူး။ဒီတိုင်းကတော့ကျွန်တော်တို့ရုံးမှာနေရာတော့ပုံမှန်ရှိတ
ယ်။အချိန်ထဲမှာပဲအာနာသိန်းစစ်ကောင်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေလည်းနိုင်ငံတော်ကမြို့တွေမှာဆက်လက်ဖြစ်ပွားနေပါတယ်။အကူမဆိုရင်လည်းဗဘဲတန်းမြို့နယ်အတော်ထာလမ်းမပေါ်နဲ့အကူမျိုးတဲ့အရှေ့ပိုင်းမြို့နယ်တွေမှာလူငယ်တွေရာနဲ့ချီပြီးတော့ပျောက်ကြားသပိတ်တွေဆင်နွှဲခဲ့ကြပြီးတော့ဖန်စီကချို့ရှိတယ်လို့လည်းသိရပါတယ်။ဒါပြင်မန္တလေးမြို့မှာဆိုရင်လည်းသက်ဆိုင်ရာသပိတ်စစ်ကြောင်းလိုက်ချီတက်ဆန္ဒပြခဲ့ကြတယ်လို့ရတော်သပိတ်စစ်ကြောင်းမှာပါဝင်သူတဦးက VOE ကိုပြောပါတယ
်။ဟိုကျွန်တော်တို့ကတော့ခုအဓိကထွက်တာတော့ကျွန်တော်တို့ဒီရတော်စစ်ကြောင်းပေါ့။တန်ခါသမဂ္ဂစစ်ကြောင်းပေါ့။ဘာလတရဲ့ဒီကြောင်းသားလူငယ်ပို့တာနောက်ခုတော့ပါပေါ့။ကျွန်တော်တို့တန်ခါများတာပေါ့။မန္တလေးမှာတော့ကိုဒီတပိတ်ဖြစ်ကြောင်းတော့ကျွန်တော်တို့ကတော့ဟိုပေါ့ဒီတကတာတို့ချက်တတာဒီတပိတ်ဖြစ်ကြောင်းတို့တပေါင်းစုတပိတ်တို့တမဝရီတပိတ်တို့ဖရာကြီးဖြစ်ကြောင်းတို့စိတ်မန်းဖြစ်ကြောင်းကျွန်တော်တို့တန်ခါတမကဖြစ်ကြောင်းတော့
ဒါပြင်မုံရွာဆလင်းကြီးလက်ပရောင်းကလေးမြင်းကြံပေါင်ဖရာသုံးစုတဝဲတရချောင်းစတဲ့မြို့နယ်တွေမှာလဲဆရာနာရှင်ပြုတ်ကြရေးဆန္ဒပြလို့ရှောင်းမှုတွေရှိခဲ့ပါတယ် ဒီနေ့အဆိုရင်တစ်ချိန်ကတပါဒီအာနာရှင်စနစ်ကိုတော်လှန်ခဲ့တာကြောင့်ကျိုးပေးကွပ်မျက်ခံခဲ့ရတဲ့အဲဒီလိုကျောင်းသားကောင်းဆောင်စလိုင်းတင်မောင်ဦးကွယ်လွန်ခဲ့တဲ့45နှစ်ပြည့်အထိမ်းအမှတ်ဖြစ်တာကြောင့်နိုင်ငံတော်ဝန်ကဆန္ဒပြတဲ့သူတွေကသူ့ကိုဂုဏ်ပြုတဲ့အနေနဲ့သူပြောခဲ့တဲ့မင်းတို့စစ်ဖက်နှောက်အောင်မှငါဘရောမှဒူးမထောက်ဆိုတဲ့ဇကားကိုစာတမ်းတွေပိုစတာတွေလှုပ်ပြီးတော့ချီတက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ
သောမျိုးမေတောင်ဘက်ကအလုံယုံတစ်ခုမှလှုပ်လှုပ်နေတဲ့မြန်မာလူသမား80ကျော်အစုလိုက်ပြုံလိုက်ကိုဗစ် -19 ကပ်ရောဂါပိုးကူးစက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာကြောင့်အဲ့ဒီနေရာကိုကန့်သက်ပိတ်ဆို့မှုတွေလုပ်ထားပါတယ်ဒီသတင်းကိုကျမမအေးမာကပြောပြပေးမှာပါထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့မေတောင်ရက်ကွက်နှစ်မှာမြန်မာလူသမား80ကျော်အလုံလုံကန်နေတဲ့အလုံယုံတစ်ခုကအလုံသမားတဦးဟာကျန်းမာရေးမကောင်းတာကြောင့်ဆေးရုံသွားပြရာကနေကိုဗစ်ကူးစက်နေတာကိုတွေ့ရပြီးတဲ့နောက်သူအလုလုကံရဆက်ယုံကလုတ်သားတွေကိုပါကျမ်းမာရေးဝန်ထမ်းတွေကကိုဗစ်ကပ်ပိုးရှိမရှိလာရောက်စစ်ဆေးရကနေမြန်မာအလုသမား80ကျော်မှာကိုဗစ်ကူးစက်နေတာကိုတွေ့ခဲ့ရတာပါဇွန်လ26ရက်နေ့မှာတော့မြို့တော်ဝင်မစ္စတာဖုန်ရက်ဖီရိုမတ်ကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်ပကောဒါเจ้าของบ้านเนี่ยก็เป็นคุณครูด้วยนะครับแล้วก็ตรวจแล้วว่ามีเชื้อนะครับการเชื่อมโยงไปถึงโรงเรียนที่เขาสังกัดอยู่นะครับว่าเขาสัมผัสอะไรยังไงบ้างเนี่ยตอนนี้กำลังประสานไปที่โรงเรียนแล้วก็
อารมณ์ตมะจ้างยามาနေတဲ့အသက်38နှစ်အရွယ်အမျိုးသမီးတဦးကအသက်ရှူချက်ပြီးဆေးရုံရောက်လာရကနေကိုဗစ်စစ်ဆေးတွေ့ရှိခဲ့တာပါသူစီမှာကိုဗစ်တွေ့တာကြောင့်အဲ့ဒီမြမအလို့သမားတွေနေထိုင်ရာတန်းရကလူတွေကိုလည်းကိုဗစ်စစ်ဆေးရမှာလူ84ယောက်မှာကိုဗစ်ကပ်ပိုးကူးစက်နေတာကိုတွေ့ရပါတယ်။အဲ့ဒီတန်းရပိုင်ရှင်ထိုင်းလူမျိုးကြောင်းဆရာမှလည်းကူးစက်ခံရပါတယ်။အဲ့ဒီနေရာကိုကန့်သက်ပိတ်ဆို့ထားလိုက်ပါပြီ။အဲ့ဒီနေရာမှာပဲအရေးပေါ်ဆေးရုံလုပ်ပြီးကုသပေးမှုတွေစတင်နေပါပြီဆိုပြီးပြောဆိုသွားတာပါ။ဆေးရုံကမြမအမျိုးသမီးတဦးကိုဗစ်ကူးစက်ရကနေဆေးရုံတွင်မှာကျန်းမာရေးစစ်ဆေးမှုတွေလုပ်ခဲ့ပြီးအဲ့ဒီနေရာကိုတော့ကန့်သက်ပိတ်ဆို့မှုတွေလုပ်ထားပြီးအဝင်ထွက်တွေလုပ်လို့မရတော့ပါဘူး။တပ်ပြည်နယ်မဲဆောက်မြို့မှာတော့ကိုဗစ်ကူးစက်တဲ့ဥယျာဒီလပိုင်းမှာအနှဲငယ်သာရှိပေမဲ့ကိုဗစ်တတိယလှိုင်းမှာတော့တပ်ပြည်နယ်မဲဆောက်မြို့မှာမြန်မာတွေကူးစက်တာဒီကြိမ်ကအများဆုံးဖြစ်ပါတယ်။တခြားပြည်နယ်တွေထဲကသုံခရပြည်နယ်ပါဝင်ပြည်နယ်တချို့ကစက်ရုံလုပ်ရုံနဲ့မှာမြန်မာတွေရာဂနန်းနဲ့ကူးစက်မှုတွေရှိနေပါတယ်။သုံခရပြည်နယ်ထဲမှာတော့ကိုဗစ်ကပ်ပိုးကူးစက်သူမြန်မာနိုင်ငံသားတစ်ထောင်ကျော်ရှိသွားပြီဖြစ်ပါတယ်ရှင်။
ဒီမှာကိုစီကောင်းဆောင်တော်ဆန်းစုကြည်ကိုစစ်ကောင်စီဘက်ကဆွဲဆိုထားတဲ့အမှုတွေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဇွန်လ21ရက်နေ့ကနေ23ရက်အတွင်းတရားရုံးကြားနာမှုတွေရှိခဲ့ပြီးတော့တရားလိုပြသက်တည်တွေကိုစစ်ဆေးခဲ့ပါတယ်ဒီတစ်ပတ်ကြားနာခဲ့တဲ့အမှုသွားအမှုလာအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်ရန်တိုင်းကသုံးသပ်ပြောပြပေးမှာဖြစ်ပါတယ်ခင်ဗျာနိုင်ငံတော်တိုင်းမင်္ဂန်ပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ကိုတရားဆွဲထားတဲ့အမှုတွေနဲ့ပတ်သက်ပြီးဒီတစ်ပတ်မှာဒုတိယဘက်မြောက်အဖြစ်နဲ့ကျွန်တော်တို့27ရက်နေ့ကနေ23ရက်နေ့ထိဆက်လက်ကြားနာစစ်ဆေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကိုသဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့နှစ်မှုပို့ကုန်သွင်းကုန်ဥပဒေပုံမှန်8ဆက်သွယ်ရေးဥပဒေပုံမှန်69အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြက်အောင်လုံဆောင်မှုဥပဒေပုံမှန် 55 ခါခွေနိုင်ငံတော်ရှုတ်ချက်ပေါက်ကြားမှုဥပဒေပုံမှန် 31 ခါငယ်နဲ့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန် 55စုစုပေါင်း9မှုနဲ့အမှုဖွင့်ထားပြီးတော့ဒီထဲက6မှုကတော့တရားရုံးမှာကြားနာစစ်ဆေးနေပြီးတော့အောက်ရီလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှန် 55 နဲ့ဆွဲထားတဲ့အမှုကတော့တရားရုံးမှာဆွဲချက်မတင်ရသေးဘူးလို့သိရပါတယ်ပြီးခဲ့တဲ့တစ်ပတ်ကပထမဆုံးချိန်အမှုတွေစစ်ဆေးခဲ့တုန်းကတော့တရားလိုတွေကိုစစ်ဆေးခဲ့ပြီးဒီတစ်ပတ်မှာတော့တရားလိုပြတက်တည်တွေကိုစစ်ဆေးခဲ့တာပါဒီထဲကပို့ကုန်သွင်းကုန်ဥပဒေပုံမှန် 8 နဲ့စက်သွယ်ရေးဥပဒေပုံမှန် 69 လုံးနဲ့ဆွဲဆိုခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးတော့ရှင်းနေဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ
်ဥပဒေရညှိစုံမှုမရှိဘူးပေါ့နော်စက်သွယ်ရေးပစ္စည်းတွေကဒီထဲဝင်ကြီးဌာနသုံးတဲ့ပစ္စည်းတွေပဲလေသူရှိရဖန်ပြီးတာမဟုတ်ဘူးလေသူ့အတိုင်းနဲ့အမှုမျိုးစားကောရှင်းနေတာလေအဲ့ဒီကောလက်စီဒီစကားပြောချက်တွေကဒေါအောင်ဆန်းစုကြည်ရှိရတင်တာမဟုတ်ဘူးမနေ့3ရက်လောက်ရောက်လာပြီးတော့အဲ့ဒီကတော့လုံခြုံရေးအဖွဲ့က6လုံးတော့ကိကတလုံးကိုရရာကြီးဆောင်ကတလုံးဒါပဲကျောင်းဆန်းစုကြည်ရမိရလို့ဆိုတာမပါဘူးဒါမှမဟုတ်ကိုလိုကတော့ဒီမှုရမဟုတ်ပါဘူးကိုလိုရှိနေပညာအရာ တိုင်ချက်ကိုကြည့်လိုက်ရင်သိတာပဲပြမှုမညီမှုညစ်တယ်ဆိုပြောလို့ရလေဒါမှသူအရေးကိုနိုင်ကောင်ဒေါ်ဆန်းစုကြည်ရှာတိမ့်တာမဟုတ်ဘူးဆိုတာသူဒါပေါ်နေတာကြီးပဲထုံးဆောင်ဆိုလို့ရှင်ရှာကုန်ပုံစံဆိုလို့ရှင်မိတဲ့လူရှိရရသွားပြင်တိမ့်ရတယ်လေဟိုမွေးစည်းဝါးလေးဆိုရင်ကျွန်တော်အိနေရတယ်ကျွန်တော်ဗီဒီယိုတွေရတယ်ကျွန်တော်အိရောက်ကြတယ်ဆိုကိုကလက်မှတ်ထူကြကိုကသူတို့ရဲရတယ်သူကသူအပ်တာလေ
အင်္ဂါနေ့မှာတော့ဒေါ်ဆန်းစုကြည်နဲ့ဒူသမရဝင်းမြင့်နေပြီးတော့ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုဆွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့သမောဘေးအန္တရာယ်စီမံခန့်ခွဲမှုအဥပဒေချိုးဖောက်မှုတွေကိုဆက်လက်စစ်ဆေးခဲ့ပြီးတော့ဗိုလ်ထုနေကတော့နိုင်ငံတော်ရှုဝတ်ချက်အဥပဒေပုံမှန်3-1ခန်းငယ်နဲ့ရန်ကုန်မှာဖွင့်ထားတဲ့အမှုကိုနေပြည်တော်ကိုရုံးပြောင်းဖို့ရှောက်လက်ချက်ပေးခဲ့ကြပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတစ်ဖက်ကတင်တဲ့တပ်တည်တွေဟာဥပဒေကြောင်းအရညီညွတ်မှန်ကန်မှုမရှိဘူးဆိုပြီးတော့ဒေါန်ဆန်းစုကြည်ရဲ့ရှေ့နေဒီဘက်ကပယ်ချခဲ့ပါတယ်။ဒီလိုဘက်ကတပ်တည်တင်သွင်းတဲ့အပေါ်မှာအမိန့်ချတာပါဝင်ခြေတွင်ဘက်ယုံကျင်းဒီနဲ့ပတ်သက်ပြီးတော့အကျိုးဆောင်ရှိနေတူဖြစ်တဲ့ဒေါ်မင်းမင်းစိုးက VOA ကိုအခုလိုပြောပါတယ်
။ခြေဘက်မှာလည်းတေဘူဘက်တက်တီပဲဆက်ဆက်တော့မှာပါချင်း။သူကဟိုဘောနတ်တမှုမှာတချို့ဆိုရင်တေဘူဘက်တက်တီရဲ့ဆဲဦးတို့တချို့မှုတွေမှာကြတော့အိုးဦးအဲ့လိုသူတင်သွင်းထားရှိတဲ့အခါကြတော့ကျန်တဲ့တေဘူဘက်တက်တီကိုဆက်ပြီးဆက်တော့မှာပါ။သူဘက်ကတင်တဲ့ဆရဲဆရန်းနေကိုဟိုဘာပေါ့တက်ခွင့်ရှောက်လက်ကျတမလို့ဘက်ကပြီးတယ်အခုဒီဘက်ကတည်လို့ဘက်ကတော့သူတင်တင်နဲ့ဆက်ရတဲ့နေ့ကိုတက်တည်ခံပြီးလက်ဆောင်မှုဆိုပြီးတော့မှသူဘက်ကရှောက်လက်ချက်ပြီးတယ်အဲ့နောက်ခုပေါ်မှုပြီးတော့မှအမိန့်ချမှာပါရှင့
်တရားခွင်မှာအမှုမစစ်ခင်မှာတော့ရှင်းနေဒီဟာဒေါန်ဆန်းစုကြည်သမရဦးမြင့်တို့နဲ့အမှုကြောင်ဆွေးနွေးဖို့အတွက်ချိန်မိနစ်30ရခဲ့ပြီးတော့ဒီအချိန်လေးကိုတော့ဒေါ်မင်းမစ်ဆိုးကအခုလိုရှင်းပြပါတယ
်တမတို့ကြီးပဲပေါ့နော်ဒီရှင်းနေဒီရဲ့အမေတို့ရင်းနဲ့တည်တံ့ပြုခွင့်ရတာပါရှင်လွတ်လွတ်လပ်လပ်ပြုခွင့်ရတာပါတခြားပူမှမရှိပါဘူးရှင် CCTV လည်းမရှိတော့သလိုတုံးချုံရေးတွေလည်းအဲမှာမရှိပါဘူးရှင်လုံနောက်မှုတော့မရှိပါဘူးကျမတို့ကဒီအမှုကပထမတင်ပေးရဆိုရင်လင်းမှုစာအတွက်ကြောင်းရတယ်အဲတနေ့လာနေပေါ့နော်တင်စာနေဆိုရင်လင်းမှုစာအတွက်ပြရတဲ့အချိန်ကတော့နည်းနည်းတော့လုံနောက်ပါတယ်ရှင်ဒီလင်းမှုစာနဲ့ပတ်သက်ပြီးကြောင်းရတဲ့အချိန်တနေ့လာနေပြရတဲ့အချိန်ကတော့မလုံနောက်ပါဘူးရှင်
ပုံကုံသွင်းကုန်ဥပဒေပုံမှ၈နဲ့သဘောဘေးအန္တရာယ်စီမံခန့်ခွဲမှုဥပဒေပုံမှ25တွေအတွက်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့ပြစ်ဒဏ်အနေနဲ့ထောင်ဒဏ်3နှစ်ထက်မပိုသောပြစ်ဒဏ်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ပြစ်ဒဏ်၄ရက်စလုံးကြောက်ခံရမယ်လို့ပြဋ္ဌာန်းထားပြီးတော့စက်သွေးဥပဒေပုံမှ69ကာကြီးကတစ်နှစ်အထိချမှတ်နိုင်ပြီး95ခါခွေးက3နှစ်နိုင်ငံတော်ရှုဝတ်ချက်ပေါက်ကြားမှုဥပဒေကထောင်ဒဏ်3နှစ်ကနေ15နှစ်အထိချမှတ်နိုင်ပြီးတော့အဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေကတော့15နှစ်အထိချမှတ်နိုင်တယ်လို့ပြဋ္ဌာန်းထားပါတယ
်အမေရိကန်ဒုတိယသမ္မတကမလာဟာရီစာတောက်ချာနေကအမေရိကန်တောင်ပိုင်းနယ်စပ်ကတက်ဆက်ပြည်နယ်အယ်ပါဆိုမြို့ကိုဒုတိယသမ္မတအဖြစ်ပထမဆုံးတရားဝင်ခရီးထွက်ခဲ့ပါတယ်မက္ကဆီကိုနဲ့ဂွာတီမာလာခီးစဉ်ပြီးသွားရောက်တဲ့ဒီနယ်စပ်ခီးမှာတော့အကောက်ခွန်နဲ့နယ်စပ်ကာကွယ်ရေးတွေကိုဘလို့စီမံခန့်ခွဲနေကြသလဲဆိုတာနဲ့တရားမဝင်နယ်စပ်ဖြတ်သူတွေကိုဖမ်းဆီးထားတဲ့လူဝင်မှုထိန်းသိမ်းရေးစခန်းတွေကိုပါကြည့်ရှုစစ်ဆေးမှာဖြစ်ပါတယ်။ VOA သတင်းတောက်စီလီယာမန်ဒိုဇာအယ်ပါဆိုမျိုးကနေသတင်းပေးပို့ထားတာကိုကျမခွာညိုပြောပြပါမယ်ရှင်။ဒုတိယသမ္မတကမလာဟာရစ်ဟာတောင်ပိုင်းနယ်စပ်ကိုသွားရောက်ကြည့်ရှုဖို့စီစဉ်နေတာကတော့ကြာပါပြီ။သူကရွှေပြောင်းချေချသူတွေဝင်ရောက်လာနေမှုကိုမြစ်ဖြားခံစုံစမ်းဖို့သမ္မတဘိုင်ဒန်အစိုးရရဲ့အစီအစဉ်တရက်အနေနဲ့အယ်ပါဆိုမြို့ကိုတောက်ကြနေကသွားရောက်ခဲ့တာပ
ါ So the work that we have to do is the work of addressing the cause the root causes
ကျမတို့လိုရမှာကပြဿနာကိုဖြေရှင်းဖို့ပြဿနာဖြစ်စေတဲ့အဓိကအကြောင်းရင်းကိုသိအောင်လုပ်ဖို့ပါဒါလိုမှမဟုတ်ရင်တော့နေစာမှာဖြစ်ပြနေတာတွေကိုပဲဆက်ပြီးတော့ကြည်နေကြရမှာပါ။ဒါကြောင့်ကြဲကြဲပြတ်ပြတ်ချင်းကပ်ပြီးဖြစ်ရတခုချင်းစီကိုတည်တည်ချာချာသိအောင်လှုပ်ဖို့လိုပါတယ်။အမေရိကန်ပြည်ထောင်စုဟာအနောက်ကမ္ဘာကျမ်းရဲ့နိုင်ငံတစ်နိုင်ငံဖြစ်လို့တော့နေစာကပြဿနာစင်းမြစ်ကိုပဲစိုးရိမ်နေလို့မရပါဘူး။ဒီအိမ်နီးနားချင်းမှာကျမတို့ရှိနေတယ်ဆိုတာကိုလည်းထက်တွက်စဉ်းစားရပါမယ်လို့ဒုသမရဟာရစ်ကပြောခဲ့တာပါ။အမေရိကန်ဘက်ကအယ်ပါဆိုမြို့နယ်ကပ်ရပ်မှာမက္ကဆီကိုဘက်ကစီဒတ်ဟွာရက်စ်မျိုးရှိပါတယ်။ဟွန်ဒါရက်စ်ကပြောင်းလာတဲ့မန်နူရယ်အော်လန်ဒိုဖန်တိုမက်ဒီနာကဒုသမရဟွာရက်စ်နဲ့ပြည်တွင်းလုံခြုံရေးဝန်ကြီးမာယိုကတ်စတိုအနေနဲ့သူတို့ပြောကြင်တာတွေသိသွားဖို့မျှော်လင့်ပါတယ်
။ Que me gustaría que ellos supieran ကျွန်တော်တို့ကစိုးရင်ကြောက်လန့်မှုတွေလိုအပ်ချက်တွေစီးရင်ဝဲတင်မှုအသက်ပြီးစိတ်ချရတဲ့အခြေအနေတွေကြောင့်သာတိုင်းပြည်တွေကနေပြီးတော့ထွက်လာခဲ့ကြတာပါကိုယ်မွေးရမြေကိုဆုံးဖတ်ဖို့ဆိုတာကလွယ်တဲ့ကိစ္စမဟုတ်ပါဘူ
းအယ်ပါဆိုမြို့ Republican Party လွှတ်တော်ကိုယ်စားလှယ်ဘော်ဘီပညာကဒုသမရရဲ့ခီးစဉ်ကိုနိုင်ငံရေးလှုပ်ရှားမှုလို့မြင်ပါတယ်
El motivo porque vino la
The reason why the vice
president Tamara Franga tula me lo byo kae da chao du Tamara di ko yauk la de so da shin ma de
Tamara Hong Trump ga zone 30 ma nezat data be khyi thwet me lo chin nya kae da ko tu ga yin nyun pyo so kae da ba da apyin du Tamara Harris ye Guatemala ne Mexico ro ko twa de ma cha de kin ga khyi sin twe a nyin bwa sia kaisa ri ko le thauk pya kae ba de
He said, "Ah, see, see,
if Trump had never come, she might have never come. She always says,
"Tagelo so. Trump ga da mla ga bu so yin, tu le be ro ma di ko yauk la ma ma hou ba bu. Tu ga a mye ran hou ke twa ba me lo pyo de. Pi lo sait win sa da le ma hou bu. Europa ko ma twa ga de lo myo bo. Tu ga sait ko ma win sa ba bu."
Du Tamara Harris ga ro tu ye adhik uti che ha shwe pyaung win yauk la du ri a ye ma pyatana ye ye taw mye ko sha phwe phye shin mo phit de lo khat de le le pyo ni ga da ba.အယ်ပါဆိုမျိုးကလူခွင့်ရေးဆိုင်ရာနေဆက်ကွန်ရက်ဒါရိုက်တာဖာနန်ဒိုဂါစီယာကတော့ဒုသမရရဲ့ခီးစဉ်ဟာအချိန်ကောင်းပဲလို့ပြောပါတယ
် Miles de niños en una base militar
It was about time
ကျွန်တော်တို့လူမှုတိုင်းဝန်းအခြေအနေတွေကိုနားထောင်ပေးဖို့သူရောက်လာတာအချိန်ကောင်းပါပဲ Food Bliss စစ်အခြေစိုက်စခန်းမှာကလေးတွေထောင်ထဲချပြီးတော့ရှိနေပါတယ်ဒီကလေးတွေဟာအခုလိုအချုံအောင်ခံထားရမှာမဟုတ်ပါဘူးသူတို့ဟာမိသားစုတွေနဲ့အတူရှိနေကြရမှာပါဒီပြဿနာကိုသူဖြေရှင်းပေးလိမ့်မယ်လို့မျှော်လင့်ပါတယ်
ဒုသမတာဟာရစ်ကသူ့ရဲ့ခီးစဉ်အတွင်းအမေရိကန်ပြည်ထောင်စုလဲကိုမိဘအုပ်ထိန်းသူတွေမပါဘဲဝင်လာတဲ့ကလေးတွေအပါအဝင်နေဆက်ဖြတ်ကျော်ဝင်လာသူတွေကိုထိန်းသိမ်းထားတဲ့နေဆက်ကင်းစခန်းတွေကိုလည်းတောက်ကြနေကလှည့်လည်ကြည့်ရှုခဲ့ပါတယ်ရှင်ကဘာဘောကတန်ဖိုးမြင့်ဆုံးကုန်အမှတ်တံဆိပ်တွေကုမ္ပဏီတွေစီးရင်ထုတ်ပြန်တာမှာအမေရိကန်ကုမ္ပဏီတွေကထိတ်ဆုံးတာဖြစ်ပြီးတရုတ်ကုမ္ပဏီတွေလည်းထိတ်ဆုံးစီးရင်ထဲမှာပါဝင်လာပါတယ်။ Writer သတင်းကိုမအေးတနာကျော်ကဆက်ပြောပြပါမယ်ရှင်
။ကမ္ဘာပေါ်ကကုန်ပစ္စည်းအမှတ်တံဆိပ်တွေမှာ Amazon နဲ့ Apple ကအဖိုးအတန်းဆုံးအချမ်းသာဆုံးဖြစ်ပေမဲ့အခုဆိုရင်တရုတ်ကုန်တံဆိပ်တွေကလည်းထိတ်ဆုံးစီးရင်ထဲဝင်လာပြီးတော့ဥရောပကုန်ပစ္စည်းအမှတ်တံဆိပ်တွေထဲမှာပို့ပြီးတန်ဖိုးမြင့်နေလို့ကမ္ဘာကုန်ပစ္စည်းအမှတ်တံဆိပ်တွေရဲ့တန်ဖိုးကိုတွက်ချက်ဆောင်ကြည့်နေတဲ့ Cantor Brunswick ကပြောပါတယ်။
So first of all, an incredible growth, 42%, and the total value of the top 100 equals to $7.1 trillion.
ဒီလိုပြောရမယ်ဆိုရင်ကုမ္ပဏီတွေရဲ့ဖွံ့ဖြိုးမှုနှုန်းကအော်စရာပါ42ရာခိုင်နှုန်းတောင်ရှိပါတယ်ထိတ်ဆုံးကုမ္ပဏီတရာရဲ့တန်ဖိုးက 9.1 trillion dollar ပါဒါကိုမြင်အောင်ပြောမယ်ဆိုရင်ဒီငွေကပြင်သစ်နဲ့ဂျာမနီနှစ်နိုင်ငံရဲ့စုစုပေါင်းထုတ်ကုန်ပမာဏနဲ့ညီမျှပါတယ်
Amazon company ဟာ online ကနေ PC တွေရောင်းချတဲ့ online ဈေးကြီးတစ်ခုဖြစ်ပြီးတော့1994ခုနှစ်မှာ Jeff Bezos ဆိုတဲ့ဘဏ္ဍာရေးကျွမ်းကျင်သူ American တူတည်ထောင်ခဲ့တာပါအခုဆိုရင် Amazon ကကမ္ဘာမှာအဖိုးအမြင့်ဆုံးကုမ္ပဏီဖြစ်နေပြီးတော့တန်ဖိုးအပြင်ခန့်မှန်းချီတန်ပေါင်း638,400ဘီလီယံနဲ့ပြောရရင်တော့ဒေါ်လာ684ဘီလီယံရှိပါတယ်သူနောက်မှာတော့1986ခုနှစ်ကတည်ထောင်တဲ့ Apple ကုမ္ပဏီကဒေါ်လာတန်632,612ဘီလီယံ Google Internet ကုမ္ပဏီကဒေါ်လာတန်458,458ဘီလီယံရှိကြတယ်လို့ကန်တက်ကပြောပါတယ်တရုတ်နိုင်ငံကအကြီးဆုံးလူမှုကွန်ရက်နဲ့ဗီဒီယိုဂိမ်းကုမ္ပဏီဖြစ်တဲ့ Tencent ကတော့တရုတ်နိုင်ငံရဲ့တန်ဖိုးအကြီးဆုံးကုမ္ပဏီဖြစ်ပြီးတော့ကမ္ဘာမှာနံပါတ်5အဆင့်ရှိပါတယ်တရုတ်ကအွန်လိုင်းဈေးရောင်းကုမ္ပဏီ Alibaba ကကမ္ဘာနံပါတ်9နေရာမှာရှိတာပါဒီနှစ်ထဲတန်ဖိုးနှစ်ဆမြင့်တက်လာတဲ့ကုမ္ပဏီ5ခုကရှေ့ဆုံးမှာတရုတ်အွန်လိုင်းအရောင်းဝယ်ကုမ္ပဏီကြီးတွေဖြစ်တဲ့ Pinduoduo နဲ့ Meituan နည်းပညာကုမ္ပဏီနောက်ပြီးတော့တရုတ်ကအအောင်မြင်ဆုံးအရက်ကုမ္ပဏီဖြစ်တဲ့ Mountain နဲ့တရုတ်ကပဲ TikTok နောက် American ကားကုမ္ပဏီ Tesla တို့ပဲဖြစ်ပါတယ
် another key highlight is Chinese brands that are really consolidating their
နောက်အဓိကကြတဲ့အချက်တစ်ချက်ကတော့တရုတ်ကုန်အမှတ်တံဆိပ်တွေဖြစ်ပါတယ်တရုတ်ကုန်အမှတ်တံဆိပ်တွေကဒီနှစ်အမှတ်စဉ်စရမှာပိုအားကောင်းလာပါတယ်။အ мян ဆုံးနှုံးနဲ့လည်းကြီးထွားလာနေကြတယ်။အတိအသာဆုံးဥပမာပြောရမယ်ဆိုရင်အအောင်မြင်ဆုံးကုမ္ပဏီ10ခုမှာ Alibaba နဲ့ Tencent ပါလာတယ်။နံပါတ်7မှာ Mountain ရှိတယ်။တကယ်အကောင်းစားတရုတ်ကုမ္ပဏီလေ။အရက်ထဲမှာဒီတစ်စိတ်ကအ мян ဆုံးနဲ့ကြီးထွားလာနေတာပါ။
ထိုင်းမှာရှိတဲ့တရုတ်ကုမ္ပဏီတွေကဥရောပကအအောင်မြင်ဆုံးကုမ္ပဏီတွေရဲ့ရှေ့မှာရှိပြီးကမ္ဘာအအောင်မြင်ဆုံးကုမ္ပဏီတရာထဲမှာဆိုရင်တရုတ်က14ရာခိုင်နှုန်းရှိပါတယ်။ဒါဟာလွန်ခဲ့တဲ့10နှစ်မှာ17ရာခိုင်နှုန်းရှိနေရာကနေပြတ်တက်လာတာပါ။ဥရောပကုမ္ပဏီတွေကတော့လောလောဆယ်10ရာခိုင်နှုန်းကိုနေရာယူထားနိုင်ပြီးတော့ဒါကတော့လွန်ခဲ့တဲ့10နှစ်ကအနေထားကနေပြီးတော့20ရာခိုင်နှုန်းကျဆင်းသွားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မြန်မာနိုင်ငံတဝန်းမှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုပြဆက်ပေးနေတဲ့ဒို့တန်ပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ဒီဘက်မှာတော့မွန်ပြည်နယ်မှာစစ်လင်ရင်ကွင်းတည်ဆောက်ဖို့အတွက်မြေဧကများစွာတင်ခံလိုက်ရတဲ့ဒေသခံမြေရှင်တွေဟာကြော်ကြေးလို့ခြင်နေကြပါတယ်။ကြော်ကြေးပေးမယ်လို့နှုတ်ကတိသာရှိခဲ့ပူတာကြောင့်ခုလိုစစ်တပ်ကအာဏာသိမ်းထားတဲ့ကာလမှာမြေရှင်တွေအကျွတ်တရားမျှတမှုရဖို့ဆိုတာပိုကြက်တီးသွားပါပြီ။ဒီဆောင်မကို Frontier မြန်မာနဲ့ Moon News Agency ကသတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။
ဒါကြောင့်ဒီကရကွာနော်ညရကွာကိုကြည့်လို့ဆိုတာခေတ္တစကံဘက်ကချန်ရှင်တို့နဲ့စကားပြောတော့တကယ်လို့လေယာမြေဆိုတအေးကကိုတိန်90ဥယင်ချမ်းမြေဆိုတိန်80ရမယ်ဆိုရင်နေနာသူတွေတော်တော်အဆင်ပြေနိုင်မယ်လို့ညီနိုင်ပြောဆိုခဲ့တယ်သူတို့ဘက်ကလည်းအဲ့လောက်ဆိုသူတို့လက်ခံတယ်ဒါပေမဲ့ဒီနှစ်ဘတ်ဂျက်ကိုတော့မမီတော့ဘူးလို့သူတို့ဘက်ကပြောလာပါတယ်
ဒါတော့ကလကုတ်ကျောင်းကဖုံတော်ကြီးတပါမိတ်ကြခဲ့တာပါစစ်လေရင်ကွင်းတိဆောက်ဖို့အတွက်တင်စီထားတဲ့လေယာမြေတွေနဲ့ပတ်သက်ပြီးတော့အခုနှစ်မေလကမော်လမြိုင်မြို့မော်ရောက်တီရေတပ်စခန်းကအရာရှိကြီးတွေနဲ့ရွာသားတွေညှိနှိုင်းထားတာကိုပြန်ပြီးတော့မိတ်ကြထားတာဖြစ်ပါတယ်ရောချင်းဝင်မပေးပဲလုပ်ငန်းဆက်လက်လုပ်ကင်မှာကိုတိရခန်တွေကသဘောမတူချင်းပေမဲ့ကောက်ွက်ရင်တော့အရေးယူခံရမယ်ဆိုတဲ့အတွက်ကြောင့်သဘောတူခဲ့ရတာပါကလကုတ်ကျောင်းဟာမွန်ပြည်နယ်ရဲ့မြောက်ဘက်ရေးမြို့နယ်လမိုင်းမြို့ကျားမှာရှိတဲ့ကျွန်းတကျွန်းဖြစ်ပါတယ်ထိုကြောင့်မှာတော့မွန်လူမျိုးတွေအများဆုံးနေထိုင်ကြပြီးတန်ငါလုပ်ငန်းနဲ့ဥယျာဉ်ခြံလုပ်ငန်းတွေကိုအထူးအားထားလုပ်ကိုင်နေကြတာဖြစ်ပါတယ်။2014လူရေတကောင်စင်းရဲ့အရာလက်ရှိကလကုတ်ကျွန်းပေါ်မှာအပေါ်စိတ်အလဲစိတ်အောက်စိတ်နဲ့ပရှုချောင်းကျေးရွာတွေရှိပြီးအင်ချေစုစုပေါင်း2000နီးပါးနဲ့အိမ်တော်စုပေါင်း1200နီးပါးရှိပြီးလူရေ4000ကျော်နေထိုင်လျက်ရှိပါတယ်။ကလကုတ်ကျွန်းကျေးရွာကလေယာမြေတွေကိုရေတပ်က2000ခုနှစ်ကတည်းကတင်စီခဲ့ပြီးတော့အဲ့ဒီအထဲမှာမှအပေါ်စိတ်နဲ့အလဲစိတ်တွေကြားမှာလေရင်ကွင်းတည်ဆောက်ဖို့2019ခုနှစ်ကပြင်ဆင်နေတာဖြစ်ပါတယ်။ဒီစီမံကိန်းစတင်ကတည်းကဒေသခံတွေဘက်ကအတိုက်အခံလုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကတည်းကလမ်းဖောက်တာတွေမြေခေါ်တာတွေလှုပ်ဆောင်ခဲ့ပေမဲ့ဒေသခံတွေရဲ့ကောက်ကွက်မှုတွေကြောင့်2020နိုဝင်ဘာလမှာခေတ္တရန်နာခဲ့ပါတယ်။အခုအနာသိမ့်ပြီးတဲ့အချိန်မှာတော့ဆောက်လုပ်ရေးလုပ်ငန်းတွေကိုပြန်လည်ပြုလုပ်လာတာဖြစ်ပါတယ
်။အာဒါမဟုတ်ခဲ့ဘူးမော်ဟလိုင်းနဲ့ကလောက်ဘာကောကလောက်ဖလိုက်အာ
အခုလောလောဆယ်တော့မြေကော်တာတွေမြေပုတ်တာတွေလောက်တာကဥယင်ချန်သုံးလုံးချန်တော့ပျောက်သွားပြီ။မိုးရော်လို့သူတို့လုပ်ငန်းတွေနားထားတယ
်။ဒေသခံတအူးကပြောပြထားတာပါ။ရေတပ်ရဲ့လေရင်ကွင်းတိဆောက်ဖို့ရာထားတဲ့အထဲမှာချမ်ပိုင်ရှင်စုစုပေါင်း23ယောက်ရဲ့မြေဧကပေါင်း292.1ဧကရှိပါတယ်။အဲ့ဒီမြေဧကတွေဟာအစိုးရကအတိမတ်ပြုထားတဲ့ပုံစံခုနှစ်တွေလည်းရှိပါတယ်။မြေတိုင်းခံရပြီးတဲ့နောက်ပိုင်းထိခိုက်မှုတွေရှိတဲ့ဥယင်ချံပိုင်ရှင်တချို့နဲ့ဒုသံစကားပြောဖြစ်ခဲ့ပါတယ
်။
ကျွန်တော်တို့ကဒီရှမ်းတွေကိုပဲအားထားပြီးတော့မိသားစုဆောင်ဝတ်နေရေးကိုဖြစ်ရှင်နေရတယ်ဆိုတော့အခုလိုချမ်းတွေပါကြတော့ကျွန်တော်တို့အတွက်အခက်အခဲဖြစ်တယ်လေ။တကယ်လို့ရောချေပြမရဘူးဆိုရင်အခြားလောက်လောက်ဟုတ်ရင်းနေမရှိဘူးလေ။အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့ထိုက်တဲ့တလောက်ပြန်ရချင်တယ်
မိသားစု9ယောက်ရှိတဲ့ပိုင်ရှင်တဦးကလည
်းကျွန်တော်တို့မှာမိသားစု9ယောက်ရှိတယ်ဒီမိသားစု9ယောက်ရဲ့စာဝတ်နေရေးကျမကြီးအားလုံးကဒီခြံကိုပဲအားကိုးနေရတယ်ကျွန်တော်ခြံက16ဧကရှိတယ်အားလုံးလေရင်ကွင်းတိဆောက်တဲ့နေရာမှာပါသွားတော့ကျွန်တော်တို့အရန်ခက်ခဲဖြစ်တယ်တကယ်လို့ရောကြီးမရရင်ကျွန်တော်တို့မိသားစုအတွက်အရန်ခက်ခဲမယ်ရောကြီးရမှတခြားလို့အတွက်ยีนีနိုင်မယ်လေဘယ်ချိန်ရမလဲတော့မသိပေမဲ့ဒါကိုပဲမျှော်လင့်နေတယ
်မေလအတွင်းကညှိနှိုင်းခဲ့တဲ့နှုတ်ကတိအရမြေယာရော်ကြီးကို2023-2022ဘတ်ဂျက်နှစ်မှာမြေပိုင်ရှင်တွေစီပေးအပ်ရမှာဖြစ်ပါတယ်ဒါပေမဲ့လုပ်ငန်းတွေကိုဆက်လက်လုပ်ကိုင်နေတဲ့အပြင်စာချုပ်စာတမ်းမရှိတဲ့အတွက်ကြောင့်ရော်ကြီးငွေမရရှိမှာကိုလည်းလက်သမားတွေကစိုးရိမ်နေကြပါတယ် တကယ်တော့လယ်သမားတွေကအဲ့ဒီမြေတွေကိုမရောင်းချင်ကြပါဘူးဒါပေမဲ့လည်းသူတို့မှရွေးချယ်စရာမရှိတော့ပါဘူးလယ်ယာမြေတွေပြန်လည်ရရှိဖို့အရင်ဆိုရလက်ထက်ကလေးကလယ်သမားတွေကအနည်းမျိုးစုံနဲ့စ조사ပါသေးတယ်လယ်ယာမြေပြန်လည်ရရှိအောင်စ조사မှုတွေနဲ့ပတ်သက်ပြီးတော့ကလကောက်ကျွန်းအပေါ်ဆိုင်ဆရာတော်ကသမတော်ကာကွယ်ရေးဦးစီးချုပ်ယုံနေပြီးတော့မွန်ပြည်နယ်လွှတ်တော်ဥက္ကဋ္ဌမွန်ပြည်နယ်ဝန်ကြီးချုပ်ယုံမွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးယုံခရိုင်လယ်ယာမြေစီမံခန့်ခွဲရေးဦးစီးဌာနရေးမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှူးလမိုင်းမျိုးအထွေထွေအုပ်ချုပ်ရေးမှူးယုံတွေမှလည်းစာတင်ပြီးတော့အကူအညီတောင်းခဲ့ပါတယ်။ဒါပေမဲ့အကြောင်းမထူးလာခဲ့ပါဘူး။သက်ဆိုင်ရာအစိုးရဌာနအားလုံးကိုစာတင်ခဲ့ပေမဲ့လည်းထူးခြားမှုမရှိလာပါဘူး။2014ခုနှစ်ကတည်းကလေရင်ကွင်းတိဆောက်ဖို့ရထားတဲ့မြေအပါဝင်ကလကောက်ကျွန်းပေါ်ကတိမ်းစီခံရတဲ့မြေအလုံးကိုပြန်ဆွလွတ်ပေးဖို့လွှတ်တော်မှတောင်းဆိုခဲ့မှုပါတယ်။ကာကွယ်ရေးဝန်ကြီးဌာနဒုတိယဝန်ကြီးဘူကျုံမှုကျော်ညော့ကတော့ကလကောက်ကျွန်းကိုမော်ရဝတီရေတပ်စခန်းက2001ခုနှစ်ကတည်းကတိမ်းယူခဲ့ပြီးလုံးဝအပြည့်အပိုင်ပြန်လည်ပေးအပ်ဖို့အစီအစဉ်မရှိကြောင်း2014ခုနှစ်ဇွန်လ24ရက်နေ့ကနေပြည်တော်မှာကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်တထမအကြိမ်ပုံမှန်အစည်းအဝေးမှာဖြေကြားခဲ့ပါတယ်။စစ်တပ်အနာတိမ်းလိုက်ပြီးတဲ့အချိန်ကစပြီးတော့ကောက်ွက်သူတွေကိုအရေးယူမယ်ဆိုတဲ့ခြိမ်းခြောက်မှုတွေရှိနေတဲ့အတွက်ကြောင့်မိသူတူတူတယောက်ကမှကောက်ွက်မှုတွေမလုပ်ရဲပဲမိမိတို့နစ်နာခဲ့တဲ့လယ်ယာမြေတွေအတွက်ရော်ကြေးရဖို့ကိုဒါမျှော်လင့်နေကြပါတယ်။လယ်သမားတွေကလူသားတဦးရဲ့အခြေခံရပိုင်ခွင့်ဖြစ်တဲ့တရားမျှတမှုကိုမရရှိတဲ့အပြင်ခြိမ်းခြောက်မှုတွေကိုပါရင်ဆိုင်နေရပါတယ်။ရည်ရစခန်းကတော့စစ်တပ်အာဏာသိမ်းပြီးနောက်အခုတပံလေရင်ကွင်းပြန်လည်တည်ဆောက်ရေးကိုပြန်လည်အကောင့်ထည့်ဖော်လာပြီးဖြစ်ပါတယ်။အခုလိုငွေကြေးအရင်မပေးဘဲနဲ့လေရင်ကွင်းတည်ဆောက်ဖို့လှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့မော်ရဝတီရည်တပ်စခန်းကတာဝန်ရှိသူကိုမေးမြန်းဖို့အကြံကြံကြိုးစားပေမဲ့လည်းအဆက်အသွယ်မရရှိသေးပါဘူး။တေရခန်တွေနဲ့ဆရာတော်တို့ကရော်ကြေးရဖို့အတွက်လက်မလျှော့ပါဘူး။ရော်ကြေးကိစ္စအတွက်ဒေါက်တာပညာအောင်မိုးကိုအကူအညီတောင်းခဲ့ကြပါတယ်။ဒေါက်တာပညာအောင်မိုးဟာလက်ရှိစစ်ကောင်စီမှအဖွဲ့ဝင်အဖြစ်တာဝန်ခံအပ်ခံထားရပါတယ်။သူဟာပြီးခဲ့တဲ့2020ထွေထွေရွေးကောက်ပွဲမှာမွန်ညညရေးပါတီမှပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာမှာအနိုင်ရရှိသွားတဲ့ရေးမြုံနယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ပါတယ်။ကလကောက်ကျွန်းဆရာတော်ကသူနဲ့ဆက်သွယ်ခဲ့ပါတယ်။
ဆရာတော်ကဆရာစီကိုအကူအညီတောင်းထားတယ်လေအဲ့တော့ဆရာလဲဆရာတော်စီမှာရှိတဲ့အချက်လက်တွေတောင်းတယ်ပြီးတော့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီစီဝေးမှာတင်ပြတယ်ပြီးခဲ့တဲ့လကဆရာတင်ပြတယ်တင်ပြတော့မောရောက်ဒီရတက်ကဒီတက်ကနေနဲ့တွေးပြီးတော့ရော်ကြီးကိုပြန်ပေးမယ်ဒါပေမဲ့ဒီဘတ်ဂျက်ကျရင်တော့ဒီတက်ကနေတောင်းထားတဲ့အတိုင်းပြန်ပေးမယ်လို့တော့သူတို့ဆရာတော်နဲ့ဒေသခံတွေကိုကတိပေးထားတာရှိတယ်
။အရင်ကဒေသခံတွေဘက်ကနေကူညီပေးခဲ့ဖူးတဲ့အဖွဲ့အစည်းတစ်ခုမှတာဝန်ရှိသူတဦးကလည
်းအနာမသိမ့်မီကတော့အမတို့လိုက်ပြီးတော့ကူညီတယ်။ခုလည်းသူတို့ဘက်ကအကူအညီတောင်းလာရင်ကူညီမယ်ပေါ့လေ။အခုဒီတော့အမတို့ကိုဖိအားပေးခံရတာတို့ဘာလို့မရှိသေးပါဘူး။ကိုယ့်ဘက်ကတော့တတိတော့ထားရတယ်ပေါ့။အစတော့စီမံကိန်းတွေလုံးဝမဝင်အောင်တော့ဒေသခံတွေဘက်ကနေအမတို့အနေနဲ့ဝိုင်းဝန်းဆောင်ရွက်ပေးတယ်။မရတဲ့အဆုံးတော့ရော်ကြေးရအောင်ဆက်ကူညီတော့မယ
်။နဝဒစစ်အစိုးရနဲ့မွန်ပြည်တပ်ပါတီတို့1995ခုနှစ်အပြည့်ရဆက်ရေးသဘောတူညီစာချုပ်ချုပ်ဆိုခဲ့ကြပါဗျ။အဲ့ဒီနောက်ပိုင်းရေမြုပ်နယ်အတွင်းမှာအစိုးရရဲ့ချိန်မြန်တပ်ရင်း10ရင်းအမြောက်တပ်ရင်း30ရင်းထက်မကရေမြုပ်နယ်အတွင်းတို့ဝင်ရောက်အခြေစိုက်ခဲ့ကြပါဗျ။ဒေသခံတွေရဲ့လယ်ယာမြေဥယျာဉ်ခြံတွေခြံမြေဧကတထောင်ကျော်တင်းယူခဲ့တဲ့အတွက်ကြောင့်ထိုက်တဲ့တဲ့ရော်ကြေးတွေပေးဆောင်ဖို့မွန်ပြည်တပ်ပါတီကသက်ဆိုင်ရာနိုင်ငံတော်အကြီးအကဲတွေထံတောင်းဆိုတင်ပြခဲ့ပေမဲ့အကြောင်းထူးလာခြင်းမရှိသေးဘူးလို့သိရပါဗျ။မြေသိမ်းစီခံရတဲ့သူတွေကရော်ကြေးရရှိဖို့စောင့်ဆိုင်နေတဲ့အခြားသောမြေသိမ်းခံတောင်းသူတွေနဲ့အတူတညီတညွတ်တည်းရှိနေကြပါဗျ။အ
ဓိကတော့ကျွန်တော်တို့အနေနဲ့သူတွေအားလုံးရော်ကြေးပြန်ရဖို့ပေါ့နော်။တကယ်လို့နေနာသူတွေအားလုံးပြန်ရမှကျွန်တော်တို့ယူမယ်အချို့ကရတယ်အချို့ကမရဘူးဆိုရင်ကျွန်တော်တို့မယူဘူးလို့ကျွန်တော်တို့အချမ်းရှင်တွေကအဲ့လိုတဘောတူထားတာရှိတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ကျင်းသက်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒို့အတန်အပတ်စဉ်တန်လွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloud YouTube အကျဉ်းတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့
VOA ကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုလူရှင်တွေကပံ့ပိုးကူညီကြပြီး Freddie မြန်မာနဲ့ Foundation ဟီဝဲတို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။တို့အတန်းအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်။
ယူရီကနေစနေညဘက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးဆက်သမီးမြန်ကန်ကိုနားဆင်ရပါမယ်။ကိုဗစ်တတိယလိုင်းနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းလူသမားအများပြားဟာစာဝတ်နေရေးအခက်အခဲတွေနဲ့ပိုးပြီးတော့ရင်ဆိုင်နေကြရပြီးခွဲခြားဆက်ဆံတာတွေနဲ့လည်းကြုံနေကြရတယ်လို့ရွှေ့ပြောင်းလူသမားရေးလှုပ်ဆောင်နေသူဒူက VOA ကိုပြောပါတယ်။ကိုမိခင်နိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အတွက်အမိမဲ့သားရင်းနှင်းငါလို့အာကိုအာထားမဲ့နေကြရတယ်လို့လည်းရွှေပြောင်းလူသမားရေးလှုပ်ဆောင်နေတဲ့ရောင်ကြည်ဦးအလူသမားများအဖွဲ့ကရုံးတော်ဝန်ခံဦးမိုးကျော်ကပြောပါတယ်ကျွန်တော်ကျော်ကျော်သိန်းဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဦးမိုးကျော် VOA နဲ့ဆက်သွယ်မေးမြန်းခွင့်ပြုတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ VOA ကနေပြီးတော့ကျွန်တော်တို့ကလည်းအခုလိုမျိုးမေးမြန်းတဲ့အတွက်ထူးဝဲကျေးဇူးတင်ပါတယ
်ကျွန်တော်ရဲ့ပထမဦးဆုံးမေးခွန်းကအခုအထိုင်းမှာကကိုဗစ်တတိယလိုင်းဖြစ်နေတယ်တခါမြန်မာရွှေပြောင်းလူသမားတော်များများလည်းပဲကိုဗစ်ကူးခံနေရတဲ့ဆိုပြီးတော့ကျွန်တော်တို့နေစဉ်လိုသတင်းတွေရတယ်။ဆိုတော့ကိုမိုးကျော်ပြပြပါအောင်ထိုင်းမှာရှိနေတဲ့မြန်မာလူသမားတွေကိုဗစ်တတိယလိုင်းတန်ဘယ်လောက်တောင်မှခံနေကြရပါပြီလဲဗျ။
အထမအုပ်တို့ပေါ့ဒီကိုဗစ်တတိယလိုင်းကကျွန်တော်တို့ဧပြီလထဲမှာစပြီးတော့ဒီသတင်းတွေကြည့်ကြတယ်လို့ပေါ့နော်မြန်မာရွှေပြောင်းလူသမားတွေကြားထဲမှာလည်းကူးစက်မှုဖြစ်တယ်ပြီးရင်အိန္ဒိယကနေပြီးတော့ကျတော့ကိုဗစ်ပေါ့ဒီလုံးဝပေါ့ဒီမတူတဲ့ဟာပေါ့နော်ထိုင်းနိုင်ငံထဲမှာဖြစ်သေးတဲ့ကိုဗစ်ရောဂါကိုစတင်ပြီးတော့တွေ့ရှိတယ်။အာ15ရောက်တွေ့ရှိတယ်ဆိုပြီးစပြီးတကယ်တက်လာတာနဲ့စပြီးကြတယ်။တို့နိုင်ငံလုံးမှာရှိတဲ့ရွှေပြောင်းလူသမားတွေဈာထဲမှာပေါ့တို့တို့ရိုက်ခတ်မှုတွေရှိတယ်။အဲဒီကိုဗစ်ပထမလိုင်းဒုတိယလိုင်းလုံးကတော့တိတ်မသိတာပဲလို့ဒုတိယလိုင်းရဲ့အာတတိယလိုင်းရဲ့မှာကတော့တော်တော်ကျွန်တော်တို့ရွှေပြောင်းလူသမားတွေတော်တော်များများလည်းကူးစက်ခံရတာကိုတို့တွေ့ရတယ်။အဲဒီအချိန်မှာကူးစက်ခံရတဲ့ဥစ္စာတွေပေါ့နော်ဒီခရိုင်လေးဖြစ်နေသူတို့ကကျင်ညာထားတာရှိပါတယ်အဲ့ဒီခရိုင်လေးကကျွန်တော်တို့ပြောမယ်ဆိုလို့ရှိရင်တတိယလိုင်းမှာဆိုလို့ရှိရင်ခရိုင်လေးကျင်ညာတဲ့အခါမှာအရန်ထူးကြားတယ်ပေါ့နော်ခရိုင်လိုက်ကိုခွဲကြပြီးတော့ကျင်ညာထားတာရှိပါတယ်ဘန်ကောက်ကိုခြေကျပြီးတော့ကျွန်တော်တို့ပြောမယ်ဆိုဆယ်ခရိုင်ပေါ့နော်ဒီကူးဆက်မှုတွေအများဆုံးဖြစ်တဲ့ခရိုင်လေးဖြစ်နေတတ်မှတ်ထားတာရှိပါတယ်ဘန်ကောက်ပါတယ်စမုတ်ပကန်ပါတယ်ချုပ်ဘူရီလွန်ထပူရီချင်းမန်ဆူရတန်စမောစာကွန်နခွန်ပထုံဆုံးခါဖက်ဘူရီဆိုပြီးတော့ကျွန်တော်တို့ဒီဆယ်ခရိုင်ကိုဒါကူးဆက်မှုလုံးအမြင့်ဆုံးဖြစ်နေသူတို့ထိုင်းနိုင်ငံကနေပြီးတော့ဒါအစ်မရုပ်ဌာနနေပြီးတော့တရားဝင်ထုတ်ပြန်ထားတာရှိပါတယ်။အဲ့ဒီဂျိုင်းတစ်ထဲမှာပဲကျွန်တော်တို့တတိယလိုင်းမှာပေါ့ဒီကျွန်တော်တို့ပြီးခဲ့တဲ့ဒီရက်ပိုင်းပေါ့နော်ဒီပြောမယ်ဆိုလို့ရှိရင်ဒီ9လပိုင်း26ရက်ဒီနေ့မှာဆိုလို့ရှိရင်ဒါဒီဖက်ဘူရီဘက်မှာရှိတဲ့လက်ရှိစေရောမှာဆိုလို့ရှိရင်ဒါကိုဗစ်ဖြစ်တဲ့အခါမှာဟာလားမြန်မာရွှေပြောင်းအလို့သမား1400မီပါလောက်ကကိုဗစ်ရောဂါကိုဆက်ခံရတယ်လို့ဒီလိုသတင်းတွေထွက်လာတယ်။ဒါနဲ့ချက်မှာလည်းအဲ့ဒီစေရောကတကယ်ဆိုလို့ရှိရင်မြန်မာရွှေပြောင်းအလို့သမားကျွန်တော်6500ကျော်ရှိပါတယ်။ပြောမယ်ဆိုလို့ရှိရင်6500ကျော်ရှိတဲ့ချက်မှာ1400ကျော်ကူးခံရတယ်။ပြီးပြီဆိုလို့ရှိရင်အဲ့ဒီကူးဆက်မှုတွေရဲ့ဒီခရက်ကဘယ်လောက်ကြီးသွားလဲဆိုလို့ရှိရင်ဒါရွှေပြောင်းအလို့သမားတွေဈာထဲမှာကိုဗစ်ကပုံကူးသလိုလူမျိုးတောင်မှရောက်ခံရတဲ့ဒီလိုကြီးလို့ဒီတားလည်း
ကျွန်တော်ဖြတ်လေးလိုက်ပြစီကိုမျိုးကျော်ဆိုတော့ရွှေပြောင်းလူသမားတွေအနေနဲ့ကရောဒီကိုဗစ်မကူးဆက်အောင်လို့ဟလာဂယူးဆိုင်ပြီးတော့လိုက်နာနေထိုင်ရမယ်စီကံသတ်မှတ်ချက်တွေအတိုင်းကိုလိုက်နာနေထိုင်နေကြပါရဲ့လား
ကျွန်တော်တို့လက်လန်းမီရဲ့ကျွန်တော်မဲဆောက်ပြီးဆိုလို့ရှိရင်ထိုင်းနိုင်ငံနဲ့ဆက်ဆိုလို့ရှိရင်ဒါပြောမယ်ဆိုလို့ရှိရင်ထိုင်းနိုင်ငံနဲ့ဝင်နဲ့ခတ်တဲ့အပေါက်လူအများလုံးပူတန်းဆက်သွယ်နေတဲ့အပေါက်ကိုပြောလို့ရပါတယ်။ဟာထိုင်းနိုင်ငံလည်းဝင်ရောက်ပြီးလှုပ်လှုပ်ပဲလို့ရွှေပြောင်းလူသမားတွေလည်းအများဆုံးဝင်ရောက်နေတယ်လို့ကုန်သေးတယ်ဟဲ့လား။ဒီမနေ့ကညကြံပေါ့နော်။အရင်တော့ဆိုလို့ရှိရင်ဒါအမတန်စီကားနေတဲ့နေရာမှာလူဝင်ထွက်များတဲ့နေရာပါပဲ။ပြောမယ်ဆိုလို့ရှိရင်ခုကိုဗစ်ကာလမှာလည်းပေါ်ပိုင်းဒေသတွေရှောက်လုံးမှာထိုင်းနိုင်ငံတွန်းပိုင်းဒေသရှောက်လုံးမှာလှုပ်လှုပ်နေတဲ့မြန်မာနိုင်ငံသားတွေအခက်အခဲအမျိုးအကျောင်းပြန်လည်ပြီးတော့ဟာဒီဝင်ရောက်ရတဲ့ပြောမယ်ဆိုလို့ရှိရင်လေးပေါက်ရှိတဲ့နေရာတခုပါ။ဆိုတော့ကျွန်တော်တို့လမ်းမီတဲ့နေရာတွေမှာလည်းကျွန်တော်တို့ရွှေပြောင်းလူသမားတွေဟာလာဒီရွှေပြောင်းလူသမားကြီးလှုပ်ဆောင်နေတဲ့လူသမားအေးအဖွဲ့ကြီးတွေ၊ကျမကြီးအဖွဲ့ကြီးတွေလည်းပြီးတော့တကယ်လည်းအချင်းချင်းတွေပေါ့နော်အစပြုပထမလိုင်းဖြစ်ကြတဲ့နေပြီးတော့အသိပညာပေးတဲ့လုပ်ငန်းတွေကိုပြင်ကျင်လုပ်ခဲ့တယ်။တကယ်ပဲမက်ဒီဟာလာ၆ပြီးခွာပြီးတော့ နေထိုင်ရမယ့်ဟာလေးဈေးတွေသွားတယ်ဆိုလို့ရှိရင်အဲ့ဒါမက်ဒီတက်ပြီးတော့ကျပြနေသွားတယ်ဆိုလက်စေးဟန်ချေပြီးစောင့်ပြီးတော့ကျတော့အဲ့ဒါကျန်းမာရေးကိုဖြူးဖြူးဆိုင်ဖို့ကုဆက်ယောဂါပဲဒါကပတ်ကေယောဂါဖြစ်တဲ့အတွက်အထူးပဲဖြူးဆိုင်ဖို့ဆိုတာပဲအာကျွန်တော်တို့ပညာပေးတဲ့အစီအစဉ်လုပ်ထားတယ်လူသမားတွေကိုယ်ရံလည်းတကယ်ပဲနားလည်ပြီးတော့ကျတော့ဘာလိုက်လာကျင်လုံးတော့ program တွေပြုရှိရပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျာဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဟလာသူများနိုင်ငံမှာအလုပ်လာလုပ်ရတယ်အဲ့ဒါအပြင်အခုလိုမျိုးကပ်ဘေးယောဂါကြီးကပ်ယောဂါဘေးကြီးနဲ့ရင်ဆိုင်ကြရတယ်ဆိုတော့ခက်ခဲတွေရှိချမှာပါပဲဆိုအဲ့ထဲကမှာလူသမားတွေအဓိကရင်ဆိုင်နေရတဲ့ခက်ခဲကိုပြောပါဆိုရင်ဘာများဖြစ်မလဲခင်ဗျာ
အဓိကရင်ဆိုင်နေရတဲ့ကိုဗစ်ကာလနဲ့ပတ်သက်ကပ်ယောဂါဖြစ်နေတဲ့ကာလနဲ့ပတ်သက်ကမှာအလုပ်သမားတွေအနေနဲ့ကစိတ်ယုံလုပ်ငန်းကိုနေရနေပြီးတော့အလုပ်ကြီးလျှော့လိုက်တာစိတ်ယုံလုပ်ငန်းကိုနေစိတ်ယုံလုပ်ငန်းကိုပြေးသိမ်းလိုက်တာပြီးပြီဆိုလို့ရှိရင်အလက်ကြပါတော့ဟာလာဒီလုပ်ငန်းဝင်တွေမှာ line line စက်ချုပ်ဝင်ဆိုလို့ရှိရင် line lineပေါ်တော့လုံစင်ခိုင်းပြီးတော့ကျတော့တချို့ line တွေမှာမစင်ရအောင်တချို့ရက်တွေမှာပြန်ပြီးစင်ရတယ်ဒီလိုမျိုးပေါ့နော်15ရက်စီတဝက်စီလုံလုံတလားမှာ15ရက်တဝက်စီလုံလုံရတဲ့ပုံစံမျိုးတွေနဲ့နေထိုင်ရတဲ့အခါမှာခုကြာလာတဲ့ခါကျကိုဗစ်ပထမလိုင်းဒုတိယလိုင်းတတိယလိုင်းရောက်လာတဲ့ခါကျတော့ကျွန်တော်တို့ရွှေပြောင်းလူသမားတွေမှာစောင့်ဝင်နေပြီးအခက်အခဲကြုံလာရတယ်အဓိကတော့ပြီးပြီဆိုလုပ်ငန်းဝင်တွေမှာပုံမှန်အလုပ်တွေမစင်ရတဲ့ခက်ခဲတွေကြုံလာရတယ်ဒါအဓိကပထမဦးပြဿနာပေါ့နော်ပထမဒီပြဿနာတွေရဲ့လုံလန်းကိုကောင်းကောင်းကိုမရှင်းရဘူးသူတို့ရဲ့ဝင်ဝင်ရောကြလာတဲ့အပေါ်မှာစောတော့ပြောတယ်တစ်ဆက်တစ်ဆက်ထဲမှာလေသူတို့ရဲ့နေမှုထိုင်မှုတွေသူတို့ကိုသူတို့ပုံသူတို့ကာကွယ်ဆောက်ရှောက်မှုအိစာတွေပေါ့ဥပမာဆိုလို့ရှိရင်ဒီဘုံတော့ဆိုလို့ရှိရင်အခန်းတစ်ခန်းမှာလူသမားကောင်းကောင်းကိုဆိုလို့ရှိရင်ဝင်ဝင်နေလာတဲ့အခါကျတော့သူတို့လူသမားတန်းရည်စုနာတယ်ပတ်ဆက်ပြရတာပေါ့နားတဲ့အခါကျတော့နားရောက်ဖြစ်လာတယ်ဒါကသူတို့တို့ဒုတိယလိုင်းမှာလည်းသူတို့တွေ့ထားတယ်တွေ့ရှိချက်ပါတချို့လုပ်ငန်းဝင်တွေကနေပြီးလှုပ်ရှားလိုက်တဲ့လုပ်ငန်းလုပ်သမားတွေအများကြီးပါတကယ်ကိုအန္တရာယ်ရှိတဲ့အစုအဝေးကြီးတွေတနည်းအောင်ပြောတတ်တွေ့ပ
ါ
ဒါပထမလိုင်းမှာပထမလိုင်းဒုတိယလိုင်းတော့ဒီလိုချင်းမျိုးတွေတွေ့ရတယ်ဒီချင်းမျိုးတွေကနေပြီးတော့ဟာလာကျော်လွန်မှုဆိုရင်ကျွန်တော်တို့ကကူညီဆောက်ရှောက်နိုင်တာလာပိုင်းလုပ်မယ်ဆောက်ရှောက်နိုင်တဲ့ခါကျတချို့လုပ်ငန်းဝင်တွေတောင်းရှိရတယ်ရှိတယ်တချို့ဆိုလို့ရှိရင်ဟာလာနေရင်းဒီသားမှာသူမိဘတွေရှိရင်နေရင်းဒီသားတွေပြန်သွားတာလည်းရှိတယ်ဒီလိုခက်ခဲလို့တွေကြုံရပါတယ်
ဒီကစားရေးတောက်ရေးအပြင်ခုနကဝင်ဝင်နေလာတော့လာပို့ပြီးတော့စွတ်စွဝေးလူပို့ပြီးတော့စုနေရတဲ့အခါပို့ပြီးတော့ကြက်ကြက်တက်တက်နဲ့ရောကပူကူနဲ့ပို့ပြီးတော့အန်တီများလာတာပေါ့နော်ဆိုတော့ဒီထိုင်းအနာပိုင်းတွေဘက်ကနေပြီးတော့ကိုဗစ်ကူးတဲ့မြန်မာရွှေပြောင်းလူသမားတွေကိုခွဲခြားဆက်ဆံတယ်ဆိုပြီးဟိုတစ်ဘက်ကဆိုရင်ဇာနာပြကြားတဲ့တရင်ကျွန်တော်တွေ့လိုက်ပါတယ်ဆိုတော့ကိုမိုးကျော်ကြီးတကယ်ပဲထိုင်းအနာပိုင်းတွေကဟလာကိုဗစ်ကူးခံထားတဲ့မြန်မာလူသမားတွေကိုခွဲခြားဆက်ဆံတာတကယ်ပဲရှိနေပါသလားသူတို့ကဗီယူတစ်ဆိုင်လုတ်ပေးတာရောမရှိဘူးလားဗျဟု
တ်ကဲ့အဲ့မှာကျွန်တော်တို့နှစ်ပိုင်းကျွန်တော်ပြောချင်ရှိပါတယ်ပထမတစ်ပိုင်းကတော့စောတော့မိခွန်းထဲမှာပါတဲ့အတိုင်းပဲမြမရွှေပြောင်းအလုပ်သမားတွေကိုဗစ်ရောဂါကူးစက်ခံတဲ့အခါမှာခွဲခြားမှုရှိပါသလားဆိုလို့ရှိရင်တကယ်ပြောမယ်ဒီခွဲခြားမှုရှိပါတယ်နောက်ဒုတိယတစ်ပိုင်းကကျတော့အဲ့လိုမျိုးခွဲခြားမှုရှိနေတဲ့နေရာတွေမှာပဲခွဲခြားမှုမရှိတဲ့ထိုင်းနိုင်ငံကနေပြီးကိုချင်းစာတဲ့ဒီအလုပ်သမားတွေပေါ်မှာကိုချင်းစာပြီးတော့ထောက်ထားတဲ့ဒီအုပ်စုတစုတွေရှိတယ်အဲ့ဒါဘာကိုပြောချင်တာလဲဆိုလို့ရှိရင်ဒုတိယလိုင်းမှာတော့ကအကြလို့ပြောမယ်ဆိုရှင2020ဒီဇင်ဘာလမှာဟာဒီဇင်ဘာလ24ရက်နေ့လောက်မှာဒီကျွန်တော်တို့တလာကူးလို့ခေါ်တဲ့ဗဇွန်နေ9နေ့ရောက်ချတယ်ပြည်내ဗဇွန်နေ9နေ့ရောက်ချတယ်ဟာဒါနာမည်ကြီးပါဒီမှာအချိန်မှာဆိုရှင်ဒီဈေးကြီးထဲမှာအခုဆက်ပြန်သွားတဲ့အခါမှာတကယ်လို့ထိုင်းနိုင်ငံတော်မှာရှိရတောင်းလို့ရှိရဟာဝင်ကြီးချုပ်ကိုယ်တိုင်ကတော့လည်းကောင်းပြီးပြီဆိုလို့ရှင်ကျမကြီးဒီထက်လာတော့လည်းကောင်းဒီမှာဒီကြောက်ကူးတယ်ဆိုရက်ပုံစံတမျိုးမီဒီယာတွေမှာထွက်ပြောတဲ့အခါမှာတကယ်ပဲထိုင်းနိုင်ငံတော်မှာကျွန်တော်မြန်မာရှိကောင်းလူမလေးခြားထဲမှာဘယ်ရရိုက်ပါလဲအဲ့ဒီနောက်ဆက်ပြောနေမှာဆိုဗန်လီထဲမှာမြန်မာရှိကောင်းလူမလေးဝင်ရောက်ခွင့်မရှိတာစားတော့ဆိုင်တွေထဲမှာမြန်မာလူသမားဆိုလို့ရှိရင်ဝင်လို့မရတာအခြားလူမှုနယ်ပယ်အတိုင်းဝိုင်းတွေမှာမြန်မာဆိုရင်ဝင်ရဆိုရင်စားလိုက်လို့တော့တတ်ခံရတဲ့အခြေအနေတွေရှိပါတယ်ဒီအပိုင်းကိုဖြေပြောင်းဖို့အတွက်တစ်ဖက်မှာရှိတဲ့ကျွန်တော်မြန်မာရှိကောင်းလူသမားတွေကိုကိုချင်းစားတဲ့ဒါနားလေစာနာထောက်ထားမှုရှိတဲ့ထိုင်းလူတိုင်းဝိုင်းကနေပြီးတော့မီဒီယာတွေထဲမှာပြန်တုံ့ပြန်လည်မှုအတွက်ကျွန်တော်ရှိကောင်းလူသမားတွေခြားထဲမှာရှိတဲ့ခံစားချက်တွေဘလို့ရှိပါလေဟလာမြမပြည်သားတွေအနေနဲ့လေဒီယောဂါကိုဟလာဟိုဖြစ်ချင်တဲ့ဆန္ဒမရှိမဖြစ်အောင်လေကျူတင်တာဝန်မှုတွေလုပ်ဆောင်နေဆိုတဲ့စိတ်ကံစားမှုတွေရှိတယ်ဗီဒီယိုဖိုင်ကိုပြဖို့တရားဝင်အားသူတောင်းဆိုပြီးတော့ကျွန်တော်တို့မီဒီယာတွေမှာကြေကြေပြန့်ပြန့်ဖြစ်အောင်ပြန်ပြီးတော့ကြတော့ပေါ့နော်မြမတွေကိုဆန္ဒထောက်ထားမှုရှိအောင်လုပ်ပြီးတဲ့ program တွေပေါ်လာပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်နှစ်ပိုင်းပြောမယ်ဆိုဒီပိုင်းကခွဲခြားဆက်လက်မှုရှိတယ်ဒီပိုင်းကကျွန်တော်တို့လူသမားတူနားလေတဲ့ဖြူပြောင်းလူသမားတွေကဘဝအခြေအနေမှန်ကြီးနားလေတဲ့ဒီ community ကနေပြီးတော့ကျွန်တော်တို့စာနာထောက်ထားမှုတွေရှိတယ်ဘယ်လိုပြောလို့ရပါလဲ။ဟုတ်
တော်သေးတော့ပေါ့နော်တစ်ဖက်မှာဟလာ တာဝန်ရှိတဲ့လူတွေကိုယ်တိုင်ကိုကမြန်မာရွှေပြောင်းလူမာတွေကနေပြီးတော့ဒီယောဂပူစတယ်လို့ဖြစ်တယ်စတယ်လို့မျိုးပြောတဲ့အချိန်မှာတိုင်းလူလူဈာထဲမှာလည်းပဲဟလာရွှေပြောင်းလူမာတွေပေါ်သဘောထားတွေပြောင်းနေခွဲခြားဆက်ဆံတာတွေရှိပြီနဲ့တစ်ဖက်မှာကိုယ်ကိုစာနာထောက်ထားပြီးတော့ကူတဲ့အဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေရှိသေးတယ်ဆိုတော့တော်သေးတယ်လို့ပဲပြောရမှာပေါ့လေနော်အဲ့တော့အခုကမြန်မာနိုင်ငံမှာကအာဏာသိမ်းထားတဲ့အချိန်ကြီးပေါ့နော်စစ်တကအာဏာသိမ်းထားတဲ့အချိန်ကြီးဆိုတော့ကိုမိုးကျော်တို့လူဒီထိုင်းကမြန်မာရွှေပြောင်းလူသမားကြီးလုပ်နေတဲ့လူတွေအတွက်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာလိုအပ်ကြရတာဘယ်လိုအခက်အခဲတွေပိုတွေ့လာရတာမျိုးရှိလဲ
။အော်ကျွန်တော်တို့ဒီကျမ်းဒီထိုင်းနိုင်ငံတနင်္လာနေ့မှာရောက်နေတဲ့ရွှေပြောင်းလူသမားကြီးအကုန်လုံးကမြန်မာနိုင်ငံသားတွေမြန်မာနိုင်ငံသားတွေဖြစ်တဲ့အခါကျတော့မြန်မာနိုင်ငံသားကအထက်နိုင်ငံထဲမှာရှိရှိ3တန်းဝင်းနဲ့4တန်းလောက်ရှိတယ်။ဒါဒီ NGO တွေအလုပ်သွားရေးလုပ်ဆောင်နေတဲ့ပြည်သူတွေစေရတယ်လို့သိရပါတယ်။ဆိုတော့ကြတော့ဒီလူကြီးကမြမပြည်မှာအာဏာသိမ်းလိုက်တဲ့အခါမှာသူတို့ပြောနေကြတယ်သူတို့ကလည်းသူတို့ဘဝအတိုင်းတွေတန်လျပြီးပြောက်ဖို့ပြန်ဂျားထဲမှာဘာရတာကိုပတ်တည်လို့စနစ်တာကာလပေါ့ရက်သားနဲ့ဟာစစ်စွန်းနဲ့ဥသိစိန်နဲ့ဟာရက်သားနဲ့ဘိုင်းအုပ်ချုပ်တဲ့ဒီမိုကရေစီဟာမျိုးလမ်းပေါ်ကိုကတ်တယ်ဆိုပြီးအုပ်ချုပ်တဲ့ကာလဖြစ်ရှိနေကျွန်တော်အဲဒီအစိုးရကပြီးတော့အများကြီးနိုင်ပြီးတော့ကြတော့ဘော့ဆန်ကဒီပေါက်ကွဲလေးအစိုးရဖြစ်လာတဲ့ကာလမှာအလို့တော်ကြီးကဟိုနေနေနဲ့ဟာကိုယ်နိုင်ငံလေးကိုသွားလို့ရတယ်ဥပဒေကိုသွားလို့ရတာလေအခုရဲ့ဒေတာရင်းကိုပြန်ပြီးတော့မိတ်ဆွေတွေဟာရှင်လို့နေလေဟာကိုယ့်ရဲ့ဒေတာကိုတိုင်ဝမ်ကြီးကပြန်လဲပြလာပြီးတော့အနာဂတ်မက်ဂျစ်ကိုရှိလာသူတို့စုတောင်းလာတဲ့သူတို့ရဲ့ချင်းနေတာလေဟာတိုင်းပြည်မှာပြန်ပြီးတော့ဒေတာတွေဒုက္ခတွေဆောက်တော့မှုရှိအိမ်မက်တွေရှိအဲ့ဒီအိမ်မက်တွေကအာနာသိမ့်နေတဲ့အခါမှာရိုက်ချူးတန်ရတဲ့အခါမှာသူတို့တည်တယ်သူတို့ကလည်းဘာတွေခက်ခဲလာလို့ဥပမာပြီးဆိုသူ့ခက်ခဲပြီးဆို2020 3လပိုင်းကနေပြီးမီယံရင်းတဲ့လူသမားတွေအရှင်းပြေချောမှုဆိုတာပြန်နိုင်ရေးပဲဖြစ်ပြီးတော့အမှတ်နဲ့တရားသိတာမျိုးပြီးတော့ကျွန်တော်တို့ရှင်းကောင်းလူသမားတွေရောင်းချင်းလူသမားများအဖွဲ့ပါတယ်ရှင်းကောင်းလူသမားတွေကဗိုလန်တီယာတွေပတ်လို့အဝေးရနေပြန်လာတဲ့လူသမားတွေရောဂါပြရတယ်ကင်းပြီးတော့ဟာတကယ်ပဲကိုဗစ်စီးရတဲ့အမျိုးဟာဒီနေဆက်မှာနေထိုင်ပြီးတော့အဖက်ကန်းကိုရှင်းပြေချောမှုကူးနိုင်ရေးတဲ့အားကိုတော့ပြုလုပ်တဲ့အခါအဲ့ဒါကအစိုးရပြီးခဲ့တဲ့အစိုးရလက်ထက်မှာတာဝန်ကျခဲ့တဲ့ဟလာဒုသမတန်ရရှိမှုပြီးပေါင်းဆောင်တဲ့အခါမှာအရန်အောင်လို့အရန်အစိုးရချောင်းကအခုကာလလည်းကြာတော့အခုပိတ်တယ်ပိတ်လိုက်တယ်အာဂါလာပိုင်းဂါရည်ရဲ့ကြီးညာနဲ့နှစ်ရက်ကမှနေရာပဲသွားလို့ရမယ်အကန့်တည်းဖြစ်လာဒီဘက်မှာခါးပြန်ဒီဘက်မှာဟလာကိုဗစ်ရောဂါကြီးစစ်ဆီးတဲ့အခါမှာလည်းပိုင်ရင်းဝင်တဲ့ကာလတွေပုံလုံးပုံကြသည့်တွေပုံခံလို့အဲ့လိုဖြစ်သွားတယ်ဒုက္ခဒုက္ခတွေနဲ့မြန်မာနိုင်ငံထဲမှာဒီလိုရောဂါတွေဒီလိုပါတွေရောမြန်မာကြီးကိုကြံရတဲ့ဒီသမားတွေဒီပလင်းကျွန်တော်ပြသရှိမှာအစိုးရချောင်းကိုချစ်ပြီးတော့ဒုက္ခဒုက္ခတွေရောက်နေတဲ့အခြေအနေကိုကြောရတာဒါက2020နဲ့2021အာနာသိန်းနဲ့ကာလာလေးစကူးမဲ့ဘူးကာလာလေးမှာလူသမားတွေခံစားရတဲ့ဒါတိတိကမျိုးလို့ပြီးအဲ့ဒီတိတိကမျိုးလို့ပြီးအခုဆိုလို့ရှိရင်ပိုင်ကင်းဝင်နေတဲ့ပုဂ္ဂိုလ်ကြောင့်လည်းခံရတော့မယ်ပြီးရင်အကန့်အသတ်တွေနဲ့လက်ခံတယ်ဒါဆိုဒီဘက်မှာလူရှိရတာတရက်ကတော့ကျွန်တော်အဲ့ဒီအကျဉ်းချက်ထုတ်ပြီးတရားဖုံးဆက်လိုက်တဲ့အခါမှာလူရှိရလားကဘယ်လိုနေရာမျိုးဖြစ်ချက်ပါလူသမားရှိရလားကအဲ့ဒီလိုအခြေအနေဖြစ်လာတာပြီးခဲ့တဲ့အနှစ်တောင်လူရှိဟုတ်ကဲ့ဒီကကူသွားတဲ့လူသမားတွေအကုန်လုံးကမြေရင်းဒေသကိုပြန်နိုင်တယ်ကိုဗစ်စစ်တာတွေကလည်းငကား quarantine ဝင်တဲ့အခါမှာလည်းထောက်ပံ့နေတာပြီးနေတာပြီးလာနေတယ်အစီအစဉ်ချုံးမှုတွေဖြစ်စဉ်တွေဖြစ်ခဲ့တာဗရင်းမီဒီယာကအားလုံးသိလို့ဖြစ်ပါတယ်ဟော
ဆိုတော့အခုလက်ရှိအာဏာသိမ်းထားတဲ့အခြေအနေကလက်ရှိအခြေအနေပေါ့နော်နောင်ပိုင်းမှာတော့ဘလို့ဖြစ်မယ်ဆိုတော့ကျွန်တော်တို့မသိနိုင်သေးဘူးလက်ရှိအခြေအနေမှာကတော့လူသမားတွေအတွက်ကောလူသမားအရေးလုံးနေသူတွေအတွက်ကောအကုန်လုံးအတွက်ခက်ခဲပူပြီးကြုံလာတဲ့အခြေအနေလို့ကျွန်တော်အဲ့လိုနားလဲပါတယ်ဆိုတော့ကိုမိုးကျော်ကိုတိုင်ကဟလာမြန်မာနိုင်ငံမှာအရင်စစ်အစိုးရလို့ပြောတဲ့အစိုးရတွေအုပ်ချုပ်ခဲ့တဲ့ကာလတွေမှာရောစစ်တပ်တစ်ပိုင်းရဲသားတစ်ပိုင်းအုပ်ချုပ်တဲ့ကာလရောတခါ NLD အစိုးရအုပ်ချုပ်တဲ့ကာလတွေမှာတော့တောက်လျှောက်လူဟလာထိုင်းမှာနေပြီးတော့ရွှေပြောင်းလူသမားကြီးကိုတောက်လျှောက်လောက်လာတဲ့လူတူရဲ့အတွေ့အကြုံအရပြောမယ်ဆိုရင်မြန်မာနိုင်ငံမှာအခုလိုမျိုးစစ်တပ်ကအာဏာသိမ်းပြီးအုပ်ချုပ်တဲ့အခြေအနေမျိုးနဲ့အရင်တုန်းကလိုရွေးကောက်ပွဲကနေတက်လာတဲ့အစိုးရကနေပြီးတော့အုပ်ချုပ်တဲ့အခြေအနေမျိုးဒီအခြေအနေမျက်ကိုရှင်းကြည့်မယ်ဆိုရင်ရွှေပြောင်းအလုပ်သမားတွေအတွေ့ဘယ်လိုအစိုးရမျိုးအုပ်ချုပ်တာကပိုပြီးအထောက်အကူဖြစ်စေတယ်လို့ဘုံဘုံကျော်ကိုယ်တိုင်မြင်ပါတယ်။အော်
ကျွန်တော်တို့ဒီပေါ့ရောင်ကြီးလူသမားများအဖွဲ့ပေါ့နော်အဲ့ဒီအဖွဲ့မှာတောင်းအကုန်ကာလရတယ်ပြီးတော့ကြည့်တော့ဒီမှာလို့ဆောင်ရည်ပြည်ပြည်ရတယ်။အာဆရာနာတင်းနဲ့ကာလာဒီမှာလောက်လာတာမိမနဲ့တော့မိမနဲ့ပြောကြတော့အာတော့ကံရတဲ့အာအလေးထားတယ်။အဲ့တော့မိမနဲ့တဲ့ခါကျရင်ငင်းငါးပါလားသိတယ်ပါလား။အမေအမတန်မှဟာလာပြည်နိုင်ငံကဥပဒေအောက်မှာဟ တဲ့လုံးကြအထူးကောင်းနေခံရအထူးဒီခံရလာတက်အနေချင်းရရှာခံရတဲ့အခြေအနေမျိုးတွေဒါကျွန်တော်တို့ဘဝမှာမျက်မြင်ပြီးပြီးသိရဒီမှုတွေလည်းတိုက်ပြီးဖြည့်ဆင်းဆောင်ရွက်ခဲ့ရပါတော့ဆိုတော့ကြတော့ဟုတ်ပြီယတအစုရတက်လာတဲ့အခါမှာဒီမှုဒီအစုရပေါ်ပေါ်ယတအစုရပေါ်ပေါ်ဒီလူကနေပြီးတော့စာနာနဲ့ရေးချက်ပြန်လာလိုက်တက်လာတဲ့အစုရလက်ထက်ဒီမှာဆယ်နှစ်ပြောပြောငါးနှစ်ပြောပြောအဲ့တက္ကသိုလ်ကဥပမာရလိုက်တဲ့ဥပမာတူပြောကြမှာကျွန်တော်တို့နိုင်ငံသားဖြစ်တော့ထောက်ခံစာတွားယူတဲ့ခါမှာရဲစခန်းကနေခိုင်းရဲစခန်းကနေခိုင်းမိထဲမှာတက်တလာကြည့်ရင်မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံစာဒီတိုင်းမှာအသွားပြီးတော့မြန်မာနိုင်ငံသားဖြစ်ကြောင်းထောက်ခံစာကိုတိုင်ယုံမှတွားယူတာအရင်စစ်စူကတက်ချက်မှာတော့တခါမှလွယ်ရင်းချောချောမှုမှုမရခဲ့ဘူးကြားမှုတွေကျူးလာတဲ့ခါမှာအမတ်ချက်ခက်သေးပါအရင်သားအစုကလက်ချက်မှာကျွန်တော်တို့ဟလာဒီတအလိုက်ကိုဟလာလူကမအဲ့ဒီပြောမယ်ဆိုရင်တောင်ကန်လေးလူကမကြီးနဲ့ဆက်ဆက်ပြီးတော့ပြည်ကြီးနဲ့ဆက်ဆက်ပြီးတော့တိုင်ရင်းကတန်ရာရှိပြီးလူကမတန်ရာရှိပြီးဖတ်လာတဲ့သူတို့ဒိုင်ရိုက်ကိုဆက်တယ်လာဒိုင်ရိုက်ဆက်တယ်လို့ရတဲ့ခါကျွန်တော်တို့အကက်ကဲနေပြီဟလာပြောပြတယ်ဒီလိုတိုင်ရင်းကနေပြီးတော့လူကဒီလူကမတယောက်အုပ်ချုပ်ရေးကိစ္စအင်းဒီဒီကိစ္စကိုကိစ္စလုပ်ငန်းဝင်တွေမှာဒီစိုးမတဲ့ကိစ္စတွေမှာဟလာနိုင်ငံသားဖြစ်ကြောင်းဟလာတိုင်ရင်းကနေထောက်ခံရတဲ့ထောက်ခံစာရဲ့လိုအပ်တဲ့အချက်ချင်းကသင်ရတဲ့အခါမှာကျွန်တော်တို့စောတော့ညနာဆုံးရှုံးရတဲ့လူကမာကြီးတက်ပြီ။ဒါကျွန်တော်တို့ဖြည့်ရှင်းဆောင်ရတဲ့အခါမှာအမတန်မှအစီအစဉ်ချုံးမှုပါ။ပြောရင်လားဆိုမိဘရှိရဲ့ဆိုပြီးတက်လာ။အဲ့တော့စစ်စူးရတဲ့ခက်ဒီလျှောက်လုံးမှာကျွန်တော်တို့မိဘမဲ့လို့ပြောတာ။ဘာဖြစ်ဒီဖော်မန်ဖြစ်ဘူးဖော်မန်မဖြစ်ဘူးလို့ကျွန်တော်တို့လူကမာကြီးတက်ဖို့ရဲ့ဒီအပြင်ကျွန်တော်တို့မှညံသွားပူဇော်ရှိတော့လေပူဆောင်ရတဲ့နေရာဖြစ်ပါ။အဲ့တော့ရတားအစူရတာဖြစ်လာမယ်။တကယ်လားနောက်ပိုင်းမှာလူကမာကြီးဒီနိုင်ငံကအုပ်လွတ်နေတဲ့စမ်းပေါ်ပြပို့တဲ့နိုင်ငံကြီးပေါ့လူသားချင်းပြည်တွေပြပို့တဲ့နိုင်ငံကြီးက policy တကယ်ချမှတ်လုပ်တယ်ဆောင်ရွက်နိုင်တယ်ဆိုလို့နိုင်ငံတွေတကယ်ကိုတည်ယုံနိုင်ငံသားကိုစီးပင်းနေဝင်လာမဲ့တဝါးစီဖြစ်ပါအဲ့ဒီဝါးစီဖြစ်ဖို့လေရတားအစုအမတော်တို့ဥပဒေနဲ့ကျွန်တော်တို့အတန်ကျွန်တော်တို့ရှုပ်ကြောင်းလူသမားတွေပူဇော်ကြည့်တဲ့အတန်ကိုကျွန်တော်တို့ကတွားရောက်ပြီးတော့ဆက်ဆံရဝင်ကြီးဌာနတွေမှာဆွေးနွေးပြီးပြန်ပြဖို့ကျွန်တော်တို့ပြောဖို့ပြောဆိုဖို့ရခဲ့တာအဲ့တော့အခုလိုဟလာဆက်လာတင်းတဲ့ကာလမှာကျွန်တော်တို့ဘူးဖတ်တော့ဘုရားကိုယုံကြည်ရမယ်လူသမားတွေကလည်းဘုရားကိုကြောစီခြင်းကျွန်တော်ဒီလိုမျိုးကြီးရှိပါဒီလိုမျိုးကတည်းကရှိပ
ါဟုတ်ကဲ့ပါကိုမကျော်ခုနပြောသွားတဲ့ဟလာအမိမဲ့သားရင်းနှင်းသားလူသူများနိုင်ငံမှာသူများနိုင်ငံသားတွေမလုပ်ချင်တဲ့အလုပ်ကိုလုပ်ပြီးတော့ယူယူတတနဲ့ကိုဘွားရက်တီစာဝတ်နေရေးရုံးကန်လှူရှားဆောင်ရွက်နေကြသူအားလုံးအဆင်ပြေချုံးမွေ့ကြပါစေလို့ပဲကျွန်တော်ဆုတောင်းပေးနိုင်ပါတယ်ကိုမကျော်တို့လည်းဘေးအန္တရာယ်ကင်းပြီးတော့လုပ်ငန်းဆောင်တာတွေအောင်မြင်ပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာဒီရီယိုကိုကြည့်ကြည့်ပါလေအခု story နဲ့ပတ်သက်စတောင်းကိုကြည့်ပါလိမ့်မယ်ကျွန်တော်လည်းတော်တော်ကြိုးစားနေပါ
စနေညအတွက်သတင်းပတ်စေခန္ဓာတွေနားဆင်ကြရပြီးတဲ့နောက်အခုဆက်ပြီးသတင်းအကျဉ်းချုပ်ကိုပြောပြပါမယ်ဒီကနေ့ဟာချင်းတိုင်းနာကျောင်းသားကောင်းဆောင်ဇလိုင်းတင်မောင်ဦးကျိုးပေးကွတ်မြတ်ခံခဲ့ရတဲ့45နှစ်မြောက်အနေဖြစ်ပြီးဆရာနာသိမှုစတင်ကန့်ကွက်တဲ့ဒီကနေ့ဆန္ဒပြပွဲတွေမှာသူ့ကိုဂုဏ်ပြုပြီးတပိတ်စစ်ကြောင်းတွေထွက်ခဲ့ကြပါတယ်သူဟာမြန်မာနိုင်ငံကျောင်းသားလှူရှားမှုတမိုင်မှာကျိုးပေးကွတ်မြတ်ခံရတဲ့တူဦးတီသောကျောင်းသားကောင်းဆောင်ပါမန္တလေးမုံရွာကလေးစရတဲ့မြို့တွေကဒီကနေ့ဆန္ဒပြပွဲတွေမှာဆလိုင်းတင်မောင်ဦးကိုဂုဏ်ပြုပြီးသူပြောခဲ့တဲ့စကားတွေကိုကောင်းနှုတ်ရေးသားထားတဲ့ဇာတ်တွေကိုင်ဆောင်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်မြန်မာနိုင်ငံမှာဖမ်းဆီးထားသူတွေကိုအာဏာပိုင်တွေကလိမ်မိုင်းဆိုင်ရာမတော်မလျော်ပြုလုပ်တယ်ဆိုတဲ့ဆွဆွဲချက်တွေထွက်နေတဲ့အပေါ်ဆိုရင်တဲ့အကြောင်းနဲ့ဒီလူရက်တွေဟာရာဇဝတ်ပြမှုဆိုင်ရာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ရကြနိုင်ကြောင်းပရိပခတွေအတွင်းလိန်အကြမ်းဖက်မှုဒါစီယေကုလသမဂ္ဂတွင်မှုချုပ်ရဲ့ထူးကိုယ်စားလှယ်ဖရာမီလာဖက်တန်ကတတိပေးလိုက်ပါတယ်အမေရိကန်ဒေါ်လာတန်680တန်ဖိုးရှိတဲ့ဖမ်းမိမူရစ်စေဝါနဲ့ဆက်ဆက်ဓာတ်ပစ္စည်းတွေကိုမြန်မာစစ်ကောင်စီကဒီကနေ့မီးရှို့ဖျက်ဆီးပါတယ်မူရစ်စေဝါသုံးဆမှုနဲ့တရားမဝင်ကုသံရောင်းဝယ်မှုတိုက်ဖျက်ရေးကုလသမဂ္ဂကသတ်မှတ်ထားတဲ့နိုင်ငံတကာနဲ့အထိမ်းအမှတ်ဖြစ်ရန်ကုန်မန္တလေးနဲ့တောင်ကြီးမြို့တွေမှာအခုလိုမီးရှို့ဖျက်ဆီးတာပါအိန္ဒိယနိုင်ငံမှာစတင်ခဲ့တဲ့ Delta COVID မျိုးကွဲသစ်ဟာကမ္ဘာပေါ်မှာကူးစက်အမြန်ဆုံးဖြစ်နိုင်ငံပေါင်းများစွာမှာပြန့်နှံ့နေပြီးနောက်ထပ်ဆင်ပွားပုံစံ Delta Plus ပါစပေါ်လာနေပြီးတော့ပိုပြီးစိုးရိမ်နေရပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကသတိပေးထားပါတယ်ခင်ဗျာ။စနေညအတွက် VOA Radio အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးဘေးအန္တရာယ်ပေါင်းကကင်းဝေးပြီးအောင်မြင်မှုရကျန်းမာချမ်းသာကြပါစီကျွန်တော်ကြော်သိပ်ပါဗျာ
This program has